Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဒီရင်တွေပေါင်းကကျွေးပါစေကြောင်းစီတော်မီတာပို့တော်ပါတယ်။2020ခုနှစ်ဇူလိုင်လ31ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရပြင်ပုံစံကြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook UA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။မန္တလေးမှာဆန္ဒပြလူငယ်တွေခိုလုံနေတဲ့နေရာတွေကိုဒီနေ့စစ်တပ်ကအတနတ်နဲ့အချက်ပေါင်းများစွာပစ်ခတ်ပြီးဝင်စီးခဲ့ပါတယ်
။ဆင်းရတော့အကလေးတွေ7ယောက်လောက်ပါသွားတယ်၊ချီထီးတဲ့ကလေးတွေလည်းရှိတယ်
လေ။ဒီကြောင့်ဆက်သွယ်မြင်းတန်းထတာအပြည့်စုံနဲ့အတူ COVID-19 ကူးစက်မှုထိမြှားဖြစ်နေသေးတာနဲ့အမျှမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးကိုဆက်ပိတ်ထားဖို့ရခိုင်ပြည်နယ်ကောင်စီကဆုံးဖြတ်လိုက်တဲ့သတင်းကိုလည်းတွက်ပြပါမယ်။နိုင်ငံတကာသတင်းလာရီအဖြစ်အမေရိကန်နိုင်ငံသားဝန်ကြီးရဲ့အရှိတောင်အစဒေတာခီးစဉ်အကြောင်းနဲ့အိုလံပစ်အားကစားပွဲတော်ကိုဂျပန်မှာဘယ်လိုကန့်ကွက်ကြလဲဆိုတာသိရမှာပါ။တင်ပတ်စီကဏ္ဍတွေမှာတော့လူ့အခွင့်အရေးဆိုင်ရာဒုအတန်းအစီအစဉ်နဲ့စနေညသတင်းဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကျော်သိန်းပြောပြပါမယ်။တကူတိုင်းကနတ်တလင်းမြို့နယ်နဲ့မန္တလေးတိုင်းကကိုမြို့နယ်မှာဘလူအဖဲအင်ဂျင်မထွက်စတေးအထုံအမိန့်ထုတ်လိုက်ပါတယ်။ဒီကနေ့နဲ့ဒီနေ့ကစပြီးအဲ့ဒီမြို့နယ်တွေမှာအမိန့်ထုတ်လိုက်တာကြောင့်အခုဆိုရင်အဲ့လိုအမိန့်ထုတ်ထားတဲ့မြို့နယ်ပေါင်း100ကျော်သွားပါပြီ။ဒါ့အပြင်နိုင်ငံတကာလေကြောင်းခီးစဉ်တွေမြန်မာနိုင်ငံမှာပြန်တန်းဆင်းသက်တာကိုယာယီကန့်သတ်ထားတာဒီကနေ့မှာတက်တန်းကုန်သွားပြီးတဲ့နောက်ထပ်တစ်လတိုးပြီးဩဂုတ်လကုန်အထိစပြီးကန့်သတ်လိုက်တဲ့အကြောင်းစစ်ကောင်စီပို့ဆောင်ရေးနဲ့စစ်တွေရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။ COVID တရားလိုင်းတက်နှံ့ကူးစက်မှုကိုထိန်းချုပ်ဖို့စစ်ကောင်စီကအခုလိုကန့်သတ်ချက်တွေချမှတ်လုဆောင်နေတဲ့ကြားမှာပဲကူးစက်သေဆုံးသူအရေအတွက်ကရော့ကြမသွားပဲဆက်တိုးလာနေစေပါကိုဗစ်ကြောင့်တည်ဆုံးသူတွေထဲမှာတကြီးရွယ်ဦးလေးယောဂခံရှိသူတွေတောင်မကကျန်းမာရေးကောင်းမွန်တဲ့လူငယ်တွေပါပါလာနေတဲ့အပြင်ကျန်းမာရေးကဏ္ဍကထင်ရှားသူတွေလည်းပါပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကပဲကိုဗစ်ကူးစက်မှုအစောပိုင်းကာလတွေမှာဈာနာကုဆေးကန်းတွေဖွင့်ဖို့ဦးဆောင်လုပ်ကိုင်ခဲ့သူဒေါက်တာမမကြီးကွယ်လွန်ခဲ့သလိုကျန်းမာရေးအသိပညာပေးပြောဆိုနေတဲ့ထဲမှာထင်ရှားသူဒေါက်တာမြင့်ဦးကွယ်လွန်သွားခဲ့ပါတယ်။1990ခုနှစ်ရွေးကောက်ပွဲပြီးတဲ့နောက်ဖွဲ့စည်းခဲ့တဲ့ပြည်သူ့တော်ကူစားပြုကော်မတီ CRPP ခေါင်းဆောင်ဟောင်းတူဦးဖြစ်သူဇူမီအမျိုးသားကွန်ကရက်ဥက္ကဋ္ဌပူကျင့်ရှင်ထံလည်းဒီကနေ့မှပဲကွယ်လွန်သွားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေကြကြောင်းအချက်အသားတွေကိုအကောက်အွယ်ပေးဖို့မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂယုံကတောင်းဆိုထားပါတယ်။စစ်တပ်ကအနာသိမ်းထားတဲ့6လတာကာလအတွင်းစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်မျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သား930ထက်မနည်းတည်ဆုံးရပြီးတော့ထောင်ထဲချပြီးဒဏ်ရာရခဲ့တဲ့အကြောင်းအဲ့လိုရကျူးလွန်သူတွေကိုတရားဥပဒေနဲ့ညီအရေးယူဖို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂယုံကတောင်းဆိုထားတဲ့အကြောင်းမနေ့ကကုလသမဂ္ဂယုံချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့တထောက်ပြောခွင့်ရအဲရီကနက်ကိုကပြောခဲ့ပါတယ်ဒီတော့တင်ပါပဲအကြမ်းဖက်မှုတွေလက်နက်ကင်ပဋိပက္ခတွေကြောင့်နိုင်ငံရှိတော်မပိုင်းမှာနေရာစွန့်ခွာထွက်ပြေးနေရသူ 39,000 ကျော်တိရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးရုံး UNOCHA ရဲ့ပေါ့ကြာနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းထားတဲ့6လအတွင်းလူမှုအပေါ်စစ်ကောင်စီရဲ့ကျူးလွန်မှုတွေဟာလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့လူအခွင့်အရေးဆောင်ကြည့်လာရေးအဖွဲ့ HRW ကဒီကနေ့ပြောပါတယ်။အနာသိမ်းတဲ့အပေါ်အကြီးအကျယ်ဆန့်ကျင်ကန့်ကွက်ကြတာကိုစစ်ကောင်စီကတပ်ဖြတ်နှိပ်စက်တရားလွတ်ဖမ်းဆီးပြီးတုံ့ပြန်ခဲ့ပါတယ်။ဒီလူလူဟာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲရလဒ်ကိုလေးစားသီးမှန်ပြဖို့နဲ့လူလူဆန္ဒကိုတင်ရတဲ့အစိုးရတရက်ကိုလူချင်းုံတက်တက်ပါလို့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်။လူလူပေါ်တိုက်ခိုက်မှုတွေဟာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပြီးကျူးလွန်သူတွေကိုအရေးယူသင့်ပါတယ်လို့လည်းပြောပါတယ်။စစ်ကောင်စီအနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်တိုက်ခတ်ဖြိုခွဲတာမျိုးမလုပ်ဖို့ကုလသမဂ္ဂနဲ့ HRW လိုနိုင်ငံတကာအဖွဲ့အစည်းတွေအပြင်နိုင်ငံအများပြားကပါတောင်းဆိုနေကြပြီမဲ့လေစစ်ကောင်စီဘက်ကတော့ဆက်လုပ်နေသေးပါပဲဒီကနေ့မနေ့ပိုင်းကပဲမန္တလေးမှာတက္ကသိုလ်ကျောင်းသားတွေရဲ့ဆန္ဒပြပွဲကိုစစ်တပ်ကအရက်ကားနဲ့လာပြီးဖြိုခွဲတာကြောင့်ဆန္ဒပြသူတူးတက်မနေအဖမ်းခံခဲ့ရပါတယ်ဒါ့အပြင်ဆန္ဒပြလူငယ်တွေရှိနေတဲ့အိမ်ကိုစစ်တပ်ကဝင်ပစ်ပြီးဖမ်းဆီးတာမှာ7ယောက်တက်မနေအဖမ်းခံခဲ့ရပါတယ်နေကလည်းရန်ကုန်ကလူငယ်တွေရဲ့ဆန္ဒပြပွဲတစ်ခုကိုအရဝုလက်နက်ကင်တွေကပြစ်ခတ်တာကြောင့်တအူးတန်ရာရပြီး၃ယောက်ထက်မနည်းကိုစစ်တပ်ကဖမ်းသွားခဲ့ပါတယ်။အဲဒီလိုအကြမ်းဖက်ဖြိုခွဲတာတွေဆက်ရှိနေတဲ့ကြားမှာပဲကန့်ကွက်ဆန္ဒပြပွဲတွေကလည်းဒေသတချို့မှာဆက်ရှိနေလို့မှာပဲ။ကမ္ဘာပေါ်မှာငတ်မုတ်ခေါမမှုဒဏ်ဆူဆူရွေးရွားကြုံရမဲ့နိုင်ငံ23နိုင်ငံထဲမှာမြန်မာနိုင်ငံကိုလည်းကုလသမဂ္ဂအဖွဲ့အစည်းတွေကထည့်သွင်းထားပါတယ်။က ကမ္ဘာစံနှုန်းအဖွဲ့ WFP နဲ့စံနှုန်းအခါနဲ့စိုက်ပျိုးရေးအဖွဲ့ FAO တို့ကမလမှာအစီအစဉ်စာထုတ်ပြန်ခဲ့ခြင်းကလေးကဆိုရင်အခုစီးရင်ထဲမှာနောက်ထပ်6နိုင်ငံကိုထည့်သွင်းလိုက်တဲ့အထက်မြန်မာနိုင်ငံလည်းပါလာတာပါအဲ့ဒီနိုင်ငံတွေမှာလူသားစာနာမှုအကူအညီတွေအလင်းအမြန်နဲ့အရှိန်မြင့်ပြီးမပေးနိုင်ဘူးဆိုရင်လာမယ့်လေးလအတွင်းငတ်မှုခေါင်းပေါင်းမှုတန်ပိုပြီးဆိုးရွားလာလိမ့်မယ်လို့ FAO ဂျနီဗာရုံးအကြီးအကဲ Patrick Yorgensen ကပြောပါတယ်
Conflict continues to be the primary driver for the largest share of people facing acute food insecurity.
ဆန္ဒအကြောင်းမလို့လို့မှုဆွေးရွေးကြုံရတဲ့လူများစုကြီးကပြည်ပခအခြေအနေကအဓိကအကြောင်းအဖြစ်ဆက်ရှိနေပါတယ်။ပြည်ပခအခြေအနေပြင်အနည်းဆုံးဆက်ဆက်နေတာကတော့လူသားစာနာမှုအကူအညီတွေပေးဖို့ကန့်သက်ခံထားရတာဖြစ်ပြီးဆန္ဒအကြောင်းမလို့လို့မှုကိုတိတိတတ်တာပိုးပြီးစိုးစေပါတယ်။ဒီလေလအတွင်းမှာဆိုးရွားတဲ့ရာသီဥတုနဲ့ဥရုရာသီမတည်ငြိမ်မှုကကမ္ဘာဒေသအများပြားအပေါ်တက်ရောက်နိုင်ခြင်းရှိပါတယ်လို့ပက်ထရစ်ယာကူဇန်ကပြောပါတယ်။တိုက်ပွဲတွေငတ်မှုခေါင်းပေါင်းမှုတန်တုံရတော့မဲ့မိသားစုတွေစီအသက်အကွယ်အကူအညီတွေပေးပို့ဖို့ဒါစီပိတ်ဆို့ခံရတာနဲ့ရန်ပုံငွေမလုံလောက်တာတွေဟာအရေးပေါ်အကူအညီလိုအပ်နေသူတန်ပေါင်းများစွာအတွက်စနေခါပေးပို့ရေးလှုပ်ဆောင်ချက်တွေကိုအဟံအတားဖြစ်နေတယ်လို့ FAO နဲ့ WFP အဖွဲ့တွေကပြောပါတယ်ခင်ဗျာ။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စင်တော်ဝင်းမြမစနေနေ့ညပိုင်းဇီဝီအမေရိကန်တပ်ရဲ့ထိတဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ကိုဗစ်ကမ္ဘာကျရောဂါကြီးကိုအဆုံးတတ်မယ်လို့တကယ်ပဲကမ္ဘာကြီးကဆုံးဖြတ်လိုက်ရင်တကယ်အဆုံးတတ်နိုင်မှာပါလို့ဆိုပြီးဆင်းရဲတဲ့နိုင်ငံတွေကိုကူပေးရေးတရုတ်ချိုအကြီးအကဲကဆော်ဝါလိုက်ပါတယ်။ကူးစက်တဲ့ကြာစာမျိုးကွဲတချို့ကိုဗစ် -19 ကူးစက်မှုတကမ္ဘာလုံးအများကြီးပြန့်တက်လာနေချိန်မှာဆင်းရဲတဲ့နိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးအရာနှေးနေတာကိုဝိုင်းကူပေးဖို့ဒီကျိုညချိုင်းမှုချုပ်ဒေါက်တာတက်ဒရစ်အက်ဒနွန်ဂဗရီယက်စ်ကထောက်ပြလိုက်ပါတယ်။ရှေးချောက်လိုကူးစက်နေလာတဲ့ဒေါက်တာမျိုးကွဲတွေဟာကာကွယ်ဆေးထိုးပြီးသူတွေမှာလည်းမထွက်ရသေးသူတွေလည်းပဲကူးစက်နိုင်တယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကထုတ်ပြန်ခဲ့တဲ့နောက်ဒီကျိုညချိုင်းကအခုလိုဆော်လာတာပါ။အခုစက်တင်ဘာမှာကမ္ဘာနိုင်ငံတိုင်းရဲ့လူဦးရေ100ရာခိုင်နှုန်းဒီနှစ်မကုန်ခင်မှာအနည်းဆုံး40ရာခိုင်နှုန်းနဲ့နောက်နှစ်လည်းမှာ80ရာခိုင်နှုန်းအထိကာကွယ်ဆေးထိုးပေးနိုင်ဖို့ရည်မှန်းထားပေမဲ့လက်တွေမှာအလန်းဝေးမှာဆွေရင်နေရတယ်လို့တပြည့်ချုံနှင်းချုပ် Cabrices ကပြောပါတယ်။အခုအချိန်ဒီကမ္ဘာနိုင်ငံပေါင်းတဝက်ကျော်မှာပဲလူဦးရေရဲ့100ရာခိုင်နှုန်းကိုကာကွယ်ဆေးထိုးရသေးပြီးလူဦးရေရဲ့40ရာခိုင်နှုန်းကိုထိုးနိုင်တာကနိုင်ငံ၄ပုံတို့မှာရှိပါသေးတယ်။80ရာခိုင်နှုန်းထိုးနိုင်လာဆိုရင်တော့၃နိုင်ငံပဲရှိသေးတယ်လို့တပြည့်ချုံနှင်းချုပ်ကထောက်ပြလိုက်ပါတယ်ခင်ဗျ။အလွန်ကူးစက်မြန်တဲ့ဒီ Delta COVID မျိုးကွဲသေးချောင်ပဲကူးစက်မှုတွေရုတ်တရက်တက်လာနေတာအတွက်တရုတ်နဲ့ဩစတြေးလျမှာလည်းကိုဗစ်စီးပင်းတွေပိုတင်းကျလိုက်ပါပြီ။သိဆုံးမှုတွေပိုများလာပြီးကမ္ဘာ့ဆေးရောဂါကြီးမလို့အပဲပိုရှေ့ချမသွားခင်မှာဒီမျိုးကွဲတစ်ကိုအမြန်ထိန်းချုပ်နိုင်ဖို့တရုတ်ချုပ်ကမ္ဘာ့ချက်မရေးအဖွဲ့ကြီးကလည်းကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားပါတယ်။အခုလပိုင်းတွေအတွင်းတရုတ်နိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေစိုးရိမ်စရာမြင့်မားလာပြီးအခုနောက်ထပ်ဒေသတစ်ခုကိုဒီနေ့ထပ်ပြန်သွားပါပြီ။ဖူကျန်းပြည်နယ်နဲ့အလွန်ကြီးမားတဲ့ချောင်ကင်းမြို့တွေကိုပါအလင်းစလိုပြန့်နှံ့သွားတာပါပြည်ချင်းမြို့တော်ကနေစတင်ပြန်ပြီးပြန့်နှံ့လာတဲ့ virus ဟာနောက်ဆုံးအခုချိန်ထိဆိုရင်ချောင်ကင်းမြို့ကြီးနဲ့ပြည်နယ်၅ခုကိုပါရောက်ရှိနေပါပြီ covid စတင်ခဲ့တဲ့တရုတ်နိုင်ငံဟာ delta မျိုးကွဲသည့်အမြင့်မထွေနိုင်အောင်အမြန်လုံးမနေရပြီးလူပေါင်းတစ်သန်းကျော်ကို lockdown ချတာကစစ်ဆေးမှုတွေလည်းကြဲကြဲပြတ်ပြတ်တိုးလုံနေပါတယ်အခုလိုအချိန်မှာ australia မှာလည်းလူပေါင်း14ရာခိုင်နှုန်းအထိကာကွယ်ဆေးထိုးပြီးပေမဲ့တတိယအကြီးဆုံးမြို့ Brisbane နဲ့ Queensland ပြည်နယ်ကတခြားနေရာတွေမှာဒီကြာစာမျိုးသစ်တွေ့တာက6ဦးရှိလာပြီးလော့ဒ်ဒေါင်းတိုးချလိုက်ပါပြီ။မလေးရှားမှာလည်းကိုဗစ်မျိုးကွဲသစ် Delta တွေ့ပြီးနေစဉ်ကူးစက်မှုလုံးထိုးတက်လာနေချိန်မှာအမဲရောင်ဘွေဆန္ဒပြသူတွေကဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါလေ။ရှားကလန်းတွေနဲ့ချီတဲ့ဆန္ဒပြသူတွေဟာမလေးဆူရရဲ့လူမဆူရေးကိုဗစ်စီကံတွေကိုဆန့်ကျင်အန်တုပြီးအလုံးမဖြစ်တဲ့ကြာရှုံးဆူရဆိုတဲ့စာရင်းတွေနဲ့အမေရောင်အလံတွေကိုဟွေရန်ကကွာလာလပူမြို့တော်မှာဒီနေ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဘက်ကကိုဗစ်ကြောင့်သိဆုံးမှုတွေများလာတာကိုမိမောင်းထုတ်ပြခဲ့ကြပါတယ်။အရင်ကိုဗစ်ကူးစက်ခံရမှာဆိုရင်ပြီးလမ်းမပေါ်ထွက်ဖို့ဝင်လေခဲ့ရကနေအခုပထမဆုံးလူများပြားလမ်းမပေါ်ထွက်လာခဲ့ကြတာပါ။ဒါပေမဲ့ကိုဗစ်ကာကွယ်ရေးအမေရောင်အများစု mask ပစက်နဲ့နှာခေါင်းစည်းတွေတက်ပြီးအချင်းချင်းခက်ခွာနေထားနေတော့ဆန္ဒပြခဲ့ကြပါတယ်။ တနင်္ဂနွေလောက်ဒေါင်းတွေချထားတဲ့ကြာကကိုဗစ်တဟုန်တို့ကူးစက်နေချိန်မှာမလေးရှားစုရရဲ့ကင်တွယ်နေပုံပေါ်ဆန္ဒပြသူတွေကဒေါသထွက်နေကြပါတယ်။ဝန်ကြီးချုပ်မူရီဒင်းယာစင်ရဲ့ဂျိုင်းနဲ့နေတဲ့မြန်မာဆိုရအာနာဒီမဲကြီးပိုလေးချနေတာတွေကိုဆန္ဒပြသူတွေကဒေါသထွက်ဝေဖန်နေကြတာပါ။ဆန္ဒပြသူတွေအနေနဲ့လူမစုရကိုဗစ်စီကံကိုချုပ်ဖောက်ထားကြောင်းဆိုပြီးရဲတပ်ဖွဲ့ကပိတ်ဆို့တားဆီးနေပါတယ်။ဆန္ဒပြသူတွေဘက်ကတော့အသုံးမချတဲ့ဝန်ကြီးချုပ်ကတိုင်းပြည်စီးပွားရေးနဲ့ဒီမိုကရေစီကိုဖျက်ဆီးနေပြီဆိုတာနှုတ်ဆက်ပေးဖို့ဖိအားပေးနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာလရေပေါ်ကူညီမှုအစီအစဉ်တွေတက်တန်းကုန်တော့မှာမို့အခြေအနေတွေပြန်ဆိုးသွားမှာစိုးရိမ်နေကြပါတယ်။ကိုဗစ်ကာလအတွင်းအစိုးရထောက်ပံ့အစီအစဉ်တွေဟာအလုံးလက်မဲ့တွေနဲ့စည်ရင်းသားတွေအတွက်အတော်လေးထောက်ကူဖြစ်ခဲ့တာပါ။ကိုဗစ်ကာလအတွင်းစီးပွားရေးတွေကိုထောက်ပံ့တာနဲ့အလုပ်ကံရှိသူတွေကိုတိုးချဲ့ကူညီပေးခဲ့တာကြောင့်စည်ရမှုနှုန်းက2018ခုနှစ်မှာ14ရာခိုင်နှုန်းညီပါရှိခဲ့ရာကအခု2021ခုမှာ 9.9 ရာခိုင်နှုန်းကိုကျလာတယ်လို့ Urban Institute ဖွဲ့ကထုတ်ပြန်လိုက်ပါတယ်။အခုလိုကြိုးတရားမှုကလူငယ်တွေမှာပိုသိတာခဲ့ပြီးအခု2021မှာဒီအကူအညီဒါမရခဲ့ရင် 18 နှစ်အောင်လူငယ်ပေါင်း30ရာခိုင်နှုန်းကျော်သည့်စည်ရမှုနဲ့ရောက်ခဲ့နေတာကလည်းအခု 5.6 ရာခိုင်နှုန်းပဲရောက်ခဲ့တယ်လို့မြို့ပြ Institute တို့အဓိပ္ပာယ်ထက်တဲ့အခုမူဝါဒလိလာရေးဖွဲ့ကအစီရင်ခံထားပါတယ်။ဒါပေမဲ့မကြာခင်ကာလမှာဒီအကူအညီမှုတက်တန်းကုန်တော့မဲ့အချိန်မှာအစိုးရအနေနဲ့ဆက်ထောက်ပံ့ပေးနိုင်ဖို့အလားအလာနည်းနေတယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ
်။
စနေညပိုင်း VOA American Band ရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးဖို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရတော့မှာပါ
။မန္တလေးမြို့ကမြားတောင်နဲ့ဖျားကြီးတပိတ်စစ်ကြောင်းကဆန္ဒပြလူငယ်တွေနေထိုင်တဲ့နေရာကိုစစ်ကောင်စီတပ်တွေဒီနေ့မနက်ပိုင်းကဝင်ရောက်ပစ်ခတ်စီးနင်းခဲ့တာကြောင့်တယောက်တည်းဆုံးပြီးတော့11ယောက်ဖမ်းဆီးခံခဲ့ရပါတယ်။ဒီကြောင်းအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်တအနာသိမှု6လရှိလာနေချိန်မှာပဲစစ်ကောင်စီတပ်တွေဟာဒီနေ့မနက်ပိုင်းကတော့မန္တလေးတိုင်းပသိမ်ကြီးမြို့နယ်နာဦးလွင်ရက်ကွက်အတွင်းကမြားတော်နဲ့ဖျားကြီးဆန္ဒပြတပိတ်စစ်ကြောင်းတွေကဆန္ဒပြလူငယ်တွေနေထိုင်တဲ့အိမ်တစ်ခုကိုပြစ်ခတ်ပြီးတော့ဝင်ရောက်စီးနှင်းခဲ့တာဖြစ်ပါတယ်။အခုလိုဝင်ရောက်စီးနှင်းခဲ့တဲ့အတွက်မှာပြစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်၂ယောက်တနက်ကြီးထိမှန်ပြီးတော့17ယောက်ဖမ်းခံခဲ့ရတယ်လို့မြားတော်တပိတ်စစ်ကြောင်းမှပါဝင်တဲ့တန်ကားတစ်ပါးက VOA ကိုမိန့်ကြားပါတယ်
။ဒီမနက်ကအဲ့လေလူငယ်တပိတ်ပေါ့လူငယ်တပိတ်ပြရလူငယ်တပိတ်ကိုစစ်ကောင်စီဂျမ်ပါအဂျမ်ပါစစ်ကောင်စီကနေကားနဲ့တက်ပြီးတော့ဖမ်းတာကအပြောက်ပါသွားတယ်။အဲ့ဒါပြီးတော့မရှင်းမနှောင်းမှာပဲအဲ့ဒီများတောင်ကိုဘုရားကြီးကိုလူငယ်တွေနေနေတဲ့နေရာမှာအဂျမ်ပါစစ်ကောင်စီအတနက်တိုင်းနဲ့ချက်နဲ့ချက်30ခန်းပြစ်ပြီးတော့ဝင်ရောက်ပြီးတော့စီးနေတယ်။စီးနေတော့တော်တော်အကလေးတွေ17ယောက်လောက်ပါသွားတယ်။ကြည်ထီးတဲ့ကလေးတွေလည်းရှိတယ်လို့
ကြည်ထီးတဲ့သူတွေရဲ့အခြေအနေကရောစိုးရိမ်ရလား
အဲကြည်ထီးတဲ့ကလေးတွေကတော့စိုးရိမ်ရတယ်သူတို့ကားမတင်သွားတဲ့ကလေးတွေရော
ထီးတာဘယ်နေရာထီးရလို့သိရလဲ
အဲ့လိုတော့တသက်ကုန်ကမမြင်လိုက်ရဘူးသူကအထက်တည်းနဲ့ပြစ်တော့ channel ကန်30တောင်ရှိပါတယ်အဲ့လိုမျိုးပြစ်ကြတယ်အပြစ်ပြီမှာထဲဝင်ပြီးတော့တော်တော်တချို့အကြည့်ထီးတဲ့လူကဒီ
ဒီတိုင်းရိုးရိုးတန်းတန်းဝင်စီးတာမဟုတ်ပဲနဲ့ဘာဖြစ်လို့ပြစ်တဲ့ခတ်တဲ့ထီးပါလို့တာလဲ
အဲ့ဒီတော့ခဏဒီဆိုတာကအဲ့ဒီမှာအဖေကလေးတွေရှိရဆိုတာတို့သတင်းရပါလေလို့ဒီလိုကြားတယ်ဒလန်ကပြောလို့လားဒီတိုင်းမတို့သတင်းရလာတော့မသိဘူးအဲ့လိုသတင်းရသည့်အတွက်တို့ဝင်ပြီးတော့ဒီလိုမျိုးခန်းစည်းလို့ရပါရဲ့နဲ့အဲ့ဒီမှာသဘိတ်ကြတဲ့ကလေးတွေများတယ်လို့တို့ယူဆပြီးတော့အပြင်ကနေပဲတို့တနက်တွေနဲ့ပြစ်ပြီးတော့ဝင်ပြီးတော့ဝင်ရောက်စီးနေတယ
်အခုလိုဝင်စီးတဲ့အချိန်မှာပြစ်တာကဘယ်လိုပုံစံမျိုးနဲ့ပြစ်တာလဲအရင်ဆုံးဘိုးဘောထောင်ပြစ်တာရပါလေလှုပ်သေးလားတောင်းမဟုတ်တခါလေလမ်းပြီးတော့ဒီလိုတဲတဲ့ပြစ်တာပါ
တက်ပြစ်တာသူတို့နေတဲ့အိမ်ကိုပဲတက်တဲ့ပြစ်တာအဲ့လိုပြစ်ပြီးမှကလေးတွေရုံရုံဖြစ်သွားတဲ့အချိန်မှာသူတို့ဝင်ရောက်ပြီးတော့ဖမ်းဆီးရပါတယ
်ဖမ်းတဲ့အချိန်မှာဒီစစ်ကောင်စီဘက်ကအင်အားရောဘလောက်လောက်ရှိတယ်လို့သိပါတယ
်သူတို့နေတဲ့ကအင်အားလည်းအတော်များတယ်ပြောတယ်သူတို့အင်အားတော်တော်များတယ်နောက်ပြီးအဲ့ဒီတိုင်ကိုပတ်ပြီးမှအဲ့လိုမျိုးဟိုဖမ်းဆီးတယ်ပေါ့ပြစ်ခတ်ပြီး
လူတနာဝင်ဖမ်းလို့ရရသားနဲ့ဒီလိုမျိုးပြစ်ကပ်ပြီးတော့ဖမ်းစရာအထိလိုလို့လား
ဒီကလေးတွေကအိမ်မှာပဲအေးစစ်နေတဲ့ကလေးတွေကိုပြစ်ခတ်ဖမ်းစရာလောက်အောင်လားကလေးတွေမှာလက်နက်တွေအတူတချောင်းတော့မရှိပါဘူးအဲ့တော့ဒီကလေးတွေဒီလိုမျိုးပြစ်ခတ်ဖမ်းစရာလောက်တဲ့အခြေအနေလည်းမဟုတ်ဘူးစစ်ကောင်စီကခုနောက်ပိုင်းမှာတော့ဖြစ်နေတာကတော့ဒီတပည့်ကျောင်းကတွေ့ပြီဆိုရင်ပြစ်ခတ်ဖမ်းစရာတွေဖြစ်လို့29ရက်နေ့ကလည်းဖျားကြီးရှိတ်ဘက်မှာမြေတော်တပည့်ကိုဥတရနဲ့ပြစ်ပြီးတော့ဖြိုခွင်းတယ်။ နှစ်ယောက်တည်တယ်တစ်ယောက်တန်ရရတယ်ဒီကမျိုးတွေဒီဖြစ်လာပြီအဲဒီတော့ဒီကတပိတ်ပြတဲ့ပုံကိုယ်တွေကိုဟိုရိုးရိုးတန်းတန်းမဖမ်းတော့ဘူးပြစ်ခတ်ဖမ်းစည်းလာတဲ့အနေအထားတွေဦးဇင်းတို့အနေနဲ့တွေ့နေရတယ်ဒါကြတော့ဦးဇင်းတို့အနေနဲ့ရှုတ်ချပါတယ်ဒါတွေကို
အော်ဒီနေ့ဖမ်းသွားတဲ့ထဲမှာခြားဒီသူတို့ဖမ်းဆီးမိတာတွေပါရောရှိလားဟိုတနေ့ကတော့လက်နက်တွေပါရဖမ်းဆီးမိတာဆိုရင်သူတို့ကသတင်းထုတ်ပြန်တယ်ဒီနေ့ဖမ်းတဲ့ထဲမှာရောအဲ့လိုမျိုးတွေပါရောရှိလို့လား
ဒီနေ့ကတော့သူတို့အနေနဲ့ဓပုံနဲ့တကွာတင်တယ်ဗျအတင်တော့ကြတော့ကလေးတွေမှာဘာမှအန္တရာယ်မရှိနိုင်တဲ့စန္ဒပြတဲ့ဆိုင်းပုံလေးတွေပဲရှင်းမှာဓပုံရပြီးတော့သူတို့လည်းတင်ထားပါတယ်ဘာလည်းနဲ့ဘာပြည့်စုံမှမရှိပါဘူးအများအောင်ကြောင့်ပါလေထုံနှီးတူသွားပဲအဲ့လိုမျိုးလက်နဲ့တည်းလည်းမရှိပါဘူးသူတို့ကသူတို့ချပြီးတော့ရိုက်တယ်လို့ညဉ့်ညံကတော့တပါးနှပါးတော့ဦးဇင်းတို့ကလက်ပြီးဆက်သွက်ပြီးတော့နိုင်ကြပါလေ
အခုနောက်ဆုံးသိရတဲ့လောက်တော့ဒီစီးနှင်းမှုအတွက်မှာတနတ်ချီထိမှန်ခဲ့တဲ့ကိုဆိုင်ရဲရင်ခေါ်မျိုးချစ်သူဟာတနတ်မှန်တဲ့ဒဏ်ရာနဲ့ပဲအခုညနေပိုင်းမှာတည်ဆုံသွားတယ်လို့ VOA ကသိရပါတယ်စစ်ကောင်စီတပ်တွေဟာပြီးခဲ့တဲ့ရက်ပိုင်းတွေကလည်းမြောက်အောင်တပိတ်စစ်ကြောင်းကိုအကြမ်းဖက်ဖြိုခွဲတာလေးမြောက်အောင်ကျောင်းတိုက်ကိုဝင်ရောက်စီးနင်းတာတွေလုပ်ခဲ့ပါတယ်စစ်တပ်ကအာဏာသိမ်းမှုတွေဟာမနက်ဖြန်ဆိုရင်6လရှိသွားပြီဖြစ်ပေမဲ့လည်းဆန္ဒပြပွဲတွေကတော့နိုင်ငံတော်ဝန်မှာဆန္ဒပြပွဲတွေကတော့နိုင်ငံတော်ဝန်ကမြို့တွေမှာဆက်လက်ဖြစ်ပေါ်နေပြီးဒီနေ့မှဆိုရင်လည်းရန်ကုန်မန္တလေးအပါအဝင်အမရပူရကလေးမြိုင်လောင်းလုံဖားကန့်စလင်းကြီးလက်ပရောင်းအရာတော်စတဲ့မြို့တွေမှာဆက်ပြီးတော့ဖြစ်ပွားနေပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ဒီယောဂပြန့်နှံ့လာတဲ့အချိန်ဒီကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကုန်သွယ်မှုကိုယာယီထပ်မံရန်နာလိုက်တယ်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံကုန်သွယ်မှုရရှိပိတ်ပင်မယ်ဆိုရင်ဈေးကွက်ခက်ခဲရှိနိုင်တယ်လို့ကုန်တယ်တွေကပြောဆိုနေတယ်လို့ကိုဗစ်ရောဂါပိုးကူးစက်မှုများလာတာကြောင့်ဒီလိုရပ်နားတဲ့အပေါ်မှာရခိုင်လူမှုဖွဲ့စည်းတွေကကြိုးဆိုလိုက်ပါတယ်။ဒီအကြောင်းကျွန်တော်နိုင်ကုန်အိမ်ကနေပြောပြပေးမှာပါ။စစ်ကောင်စီကနေဖွင့်လှစ်ထားတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကုန်သွယ်မှုကိုနှစ်နိုင်ငံတွင်းကိုဗစ် -19 ရောဂါပြန့်နှံ့လာတဲ့အချိန်ဒီကြောင့်ကုန်သွယ်မှုယာယီထပ်မံရပ်နားဖို့ဆုံးဖြတ်ခဲ့ကြောင်းရခိုင်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီဝင်ဦးတန်းထွန်းက VOA ကိုခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ကဒီ2020ဧပြီလ10ရက်နေ့ကစပြီးတော့အိုးကျွန်တော်ပြေးထားတဲ့နေရာကုန်စီပြန်ခွင့်ပြုလာပါလို့ကျွန်တော်တို့ကဒီနယ်ဒီမန်အုပ်ချုပ်ကောင်စီကကိုဗစ်ကြောင့်ဆိုပြီးတော့ကျွန်တော်တို့ဇန်နဝါရီ16ရက်နေ့ကနေ30ဒီတော့ယာယီပိတ်ထားခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာဒီနေ့ဟိုတစ်ဖက်မှာမန္တလေးမှာကိုဗစ်ကလက်ညှိနှိုင်းတဲ့အချိန်မှာဒီကဲကျွန်တော်တို့ဖြစ်တင်လာတဲ့ကိုဗစ်ကူးစက်မှုကလည်းများလာတယ်။ဒါတစ်ဖက်နိုင်ငံကဆက်တူရှိတဲ့အဲဒီနေ့ကွန်ပျူတာကိုလည်းကျွန်တော်တို့ထပ်မံပြီးတော့ယာယီရနာထားမယ်ဆိုပြီးတော့တနင်္လာနေ့ကျွန်တော်ဆုံးဖြတ်ခဲ့ကြတာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုကုန်စီတင်ပို့နေတဲ့စစ်တွေဆွေမင်းကနေဆက်ကုန်လူရေးစခန်းနဲ့မောင်တော်ကငင်ချောင်းနေဆက်ကုန်လူရေးစခန်းတွေကိုဒီခေတ်အစိုးရလက်ထက်2020ခုနှစ်နှစ်လယ်ပိုင်းကကိုဗစ်ပါရမလှိုင်းနဲ့ဒုတိယလှိုင်းကာလတွင်ပိတ်ထားခဲ့ပေမဲ့စစ်ကောင်စီလက်ထက်ဧပြီလ12ရက်နေ့မှာနိုင်ငံကုန်လူရေးပြန်လည်စတင်လာခဲ့တာပါ။နောက်ပိုင်းကိုဗစ်ရောဂါကူးစက်နေမှုကြောင့်ဇူလိုင်လ15ရက်ကနေ31ရက်နေ့အထိယာယီရပ်နားဖို့မူလကပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကဆုံးဖြတ်ခဲ့ပေမဲ့အခုအခါထပ်မံရပ်နားဖို့ပြင်ဆင်ဆုံးဖြတ်ခဲ့တာပါ။ဧပြီလနဲ့မေလ2လတာကာလအတွင်းနေဆက်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ43သိန်းကျော်ကုန်စီကူးတန်းရောင်းဝယ်နိုင်တဲ့ကြောင်းရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကနေသိရပါတယ်။ရခိုင်ပြည်နယ်ကုန်တယ်များသိန်းဥက္ကဋ္ဌဦးသိအောင်ဦးကတော့နိုင်ငံကုန်သွယ်မှုကိုရက်ရှိပိတ်ပင်မယ်ဆိုရင်ဈေးကွက်အတွက်အခက်အခဲရှိတယ်လို့ပြောပါတယ
်။ဂျာယီခဏဒီနှစ်ပတ်သုံးပတ်လောက်ပိတ်လိုက်တဲ့ဟာကတော့တအားကြီးတော့ထိခိုက်အင်းနာမှုတွေကျိုးသက်ရမှုတွေအများကြီးတော့မရှိနိုင်ပါဘူး။ဒါပေမဲ့ကျွန်တော်တို့ဒီကြာကြာကြီးဖိတ်တော့ပြီဆိုရင်တော့ကျွန်တော်စိုးရင်ရတဲ့ဟာတကူကအပန်းနိုင်ငံမှာကျွန်တော်ရဲ့ PC ရဲ့ဈေးကွက်ပျောက်သွားနိုင်ပါတယ်။ဒီနေ့တစ်ခါမှာလည်းကျွန်တော်တို့တန်းနာ6000လောက်ဖိတ်တော့တယ်ဆိုတဲ့အတွက်ပြန်ဖွင့်တဲ့ချိန်မှာဒီဘက်ကကျွန်တော်တို့လက်ရှိတော်နေကြကုန်တွေကိုဘင်္ဂလားဒေ့ရှ်ဘက်မှာကျွန်တော်တို့ဈေးကွက်ပျောက်သွားတယ်။တော်တော်လေးကိုကျွန်တော်တို့ market ကပြန်ရှာတာတော်တော်လေးခက်ပါတယ
်။မြန်မာနိုင်ငံဘက်ကပို့ကုန်တွေနဲ့ကလပဲကျက်သွန်လီဂျင်းဂွန်ဒီရေထွက်ပစ္စည်းငါးငချောင်းဈေးယူတို့ကိုအဓိကတင်ပို့တာဖြစ်ပြီးသွင်းကုန်လေနဲ့အဝတ်ထည်အိမ်သုံးပစ္စည်းအနေချင်းသာတင်သွင်းတယ်လို့သူကဆိုပါတယ်။ဒါပေမဲ့ယောဂါပူကူးဆက်ပြန့်နှံ့နေတဲ့ကာလတွင်အခုလိုနိုင်ငံကုန်သွယ်မှုကိုရပ်နားလိုက်တဲ့ပုံမှာကောင်းမွန်တဲ့လက္ခဏာတခုလို့ကြခိုင်လူမှုဖွဲ့စည်းတာဝန်ရှိသူကပြောပါတယ်။
အစိုးရရဲ့ငွေကြေးစီစဉ်မှုအတွက်ဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကုန်သွယ်မှုကိုလုပ်နေရတာပေါ့လေ။အဲ့တော့အခုရပ်နားလိုက်ရဆိုရင်ကောင်းတဲ့အရာတခုဖြစ်တယ်ပေါ့လေ။ဒါကြောင့်လဲဆိုတော့
ဒီဘင်္ဂလားဒေ့ရှ်နဲ့ကွန်ပျူတာစီစဉ်မှုကြောင့်လည်းခဲ့တဲ့ပြည်လောက်ကနေပြီးတော့မှကွန်ပျူတာဘုံကကိုခုလူဆက်ကနေစီကကိုတွေရတဲ့များတာပေါ့လေလက်ရှိရခိုင်ပြည်နယ်တွင်မှာရခိုင်ကိုဗစ်ပါရမလိုင်းနဲ့ဒုတိယလိုင်းထက်တိုက်စုံမှုများသလိုကျန်းမာရေးစောင့်ရှောက်မှုတွေကအားနည်းနေတယ်လို့ပြောပါရတယ်။
ဒီရလိုက်လို့ရေးတွက်တွေမများဘူးဆိုတော့လည်းတေးတဲ့လုံးတွေကတော့အများကြီးရတယ်။ဒုတိယလိုင်းလုံးကတော့ဒီကွန်တက်ပါစင်တွေကိုပါကျွန်တော်တို့ဒီကော်ဒီနေတာတွေချထားကြတာပေါ့။ဘယ်လိုမှမရှိသေးချင်းကြောင်းနိုင်ခဲ့တာပေါ့လေအခုကျတော့ဒီဖက်ဆီလစ်တီကော်ရင်တီစင်တာကဆွေးနွေးပွဲတွေမလုပ်ဘူးမလုပ်တဲ့အခါကျတော့တရားတော်ဟောင်းတော်မှသိထုတ်ပြန်တဲ့အခြေအနေမှာရှိဘူး။ဒါပေမဲ့ရခိုင်လက်နက်ကန်ဖ
ဖို့စီကံချက်24ချက်ကိုဇူလိုင်လ20ရက်နေ့မှာထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်ကိုဗစ်တရားလှိုင်းကာလဇူလိုင်လ29ရက်နေ့အထိတော့ပိုးကူးဆက်သူ2600ကျော်၊သေဆုံးသူ160ကျော်နဲ့ဆေးကုသမှုခံယူနေရသူပေါင်း600ကျော်ရှိတယ်လို့ပြည်နယ်ကောင်စီဝင်တွေရဲ့စီးရင်နေမှာဖော်ပြထားပါတယ်။ကျွန်တော်နိုင်ကွန်းနိုင် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။
အရှင်မြန်မာနိုင်ငံအကြီးနဲ့အရှိတောင်အာရှမှာတရုတ်တို့စီးပွားရေးနဲ့စစ်အင်အားတိုးချဲ့လာနေတာကိုရှော့ချနိုင်ရေးအမေရိကန်ကာကွယ်ရေးဝန်ကြီးကစင်ကာပူနိုင်ငံနိုင်ငံတကာမဟာဗျူဟာလိလာရေးဌာနမှပြီးခဲ့တဲ့အပတ်တုန်းကကျင်းပခဲ့တဲ့အခမ်းအနားတစ်ခုအတွင်းမှာဆွေးနွေးပြောဆိုခဲ့ပါတယ်။ Colorbub သတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်။ကျွန်မများသတင်းအောင်ပါရှိတောင်အာရှကိုသမ္မတဘိုင်ဒန်အစိုးရအဖွဲ့ဝင်အဖြစ်ပထမဆုံးတွေ့ရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာစင်ကာပူနိုင်ငံမှာမဟာမိတ်တွေနဲ့တင်းလာနေကတွေ့ဆုံခဲ့ပြီးဒေတာရင်းကြီးထွားလာနေတဲ့တရုတ်တို့ဩဇာကိုရှော့ချနိုင်ဖို့ပူးပေါင်းဟန်တာဆောင်ရွက်ရေးအမေရိကန်ရဲ့သဘောထားအမြင်ကိုပြောဆိုခဲ့ပါတယ်
Integrated deterrence also means working with partners to
deter the Hyundai ဆိုတဲ့အသေးပဲကပြည်ပကားတွေနဲ့ပပေါင်းစုံကနေအထမအနိုင်ပြုကျင်တာနဲ့ကျူးကျော်မှုတွေလုပ်နေတာတွေကိုတားဆီးဖို့ဆက်ဆွဲပေါ်တွေနဲ့ရှင်လို့လို့သွားမယ်လို့ဆိုလိုပါတယ်အဲဒီပြည်ပကားတွေရဲ့ရှေ့တော်အရှက်ဒီသားကပြည်သူတွေထိခိုက်ခံစားနေရတဲ့လူနေမှုဘဝနဲ့ခွင့်ရေးဆိုင်ရာကိစ္စတွေလည်းပါဝင်ပါတယ
်တောင်တရုတ်ပင်လယ်တွင်းနေရအတော်များများတရုတ်ကသူတို့ပိုင်ဆိုင်နေလို့တောင်းဆိုနေတာဟာနိုင်ငံတကာဥပဒေအရကြည့်ရင်အရှိတောင်အာရှနိုင်ငံတွေရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုနဲ့အခြေခံအခွင့်အရေးတွေကိုထိပါနေတာဖြစ်တယ်လို့လည်းဝန်ကြီးအော့စတင်ကပြောပါတယ်။တရုတ်သင်္ဘောတွေဟာဖိလစ်ပိုင်ရေပိုင်နဲ့စူပါရီဇုံတွေငါးဖန်သမားတွေကိုထိပါနှောက်ယှက်နေတာမလေးရှားနဲ့ဗီယက်နမ်ကမ်းလူရေနံနဲ့တဘာဝတံငွေလုပ်ငန်းတွေမှာတားဆီးနှောက်ယှက်နေတာတွေရှိတယ်လို့လည်းဆွဆွဲနေကြတာပါ။တခြားဒေသရင်းနိုင်ငံတွေကလည်းတည်ရင်ဇာတကျွေးဝါတဲ့တောင်တရုတ်ပင်လယ်ကိုသူတို့ပိုင်ဆိုင်တယ်လို့ပြောဆိုနေချိန်မှာတရုတ်နိုင်ငံကနေရာအတော်များများမှာကျွန်းတူတွေတည်ဆောက်ထားပါတယ်။ဒီအရေးမှာအမေရိကန်ကကူညီရည်တည်သွားမယ်ဆိုတဲ့အပေါ်ဒေသရင်းမဟာမိတ်တွေအနေနဲ့စိတ်သက်သာရာရပါမယ်။တစ်ဖက်မှာလည်းပြဿနာတွေပိုကြီးလာပြီးတော့အင်အားကြီးအမေရိကန်နဲ့တရုတ်နှစ်နိုင်ငံအားပြိုင်မှုကြားမှာမျိုးစားပင်ဖြစ်ရမှာကိုစိုးရိမ်မှုတွေလည်းရှိပါတယ်။ဒီပေါ်မှာနိုင်ငံတကာစီးရင်အင်လီလာရေးစင်တာ CSIS ကမာရီဟေဘတ်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
There's a lot of anxiety that the high level tension
လောလောဆယ်မှာပဲတရုတ်နဲ့အမေရိကန်မှာစင်ကြန်ဟောင်ကောင်ထိုင်ဝမ်တောင်တရုတ်ပင်လယ်စတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဒီမှာမှုတွေသိမ့်မြင့်မားနေလို့စိတ်ပူပန်နေရပါတယ်ဒီနိုင်ငံတွေအနေနဲ့နှစ်ဖက်ကြားမှာပိတ်မိနေပြီးတစ်ဖက်ဖက်မဖြစ်မနေရွေးချယ်ရတာမျိုးကိုမလိုလားကြတာပါ
ရရှိအမေရိကန်အစိုးရအနေနဲ့ဒေတာရင်းမဟာမိတ်နိုင်ငံတွေကိုတရုတ်နဲ့အမေရိကန်အကြားဘယ်ရွေးဖို့တောင်းဆိုသွားမှာမဟုတ်ကြောင်းနဲ့အမေရိကန်နဲ့ဒေတာရင်းမဟာမိတ်အတော်များများရဲ့ဆက်ဆံရေးဟာတရုတ်ကွန်မြူနီပါတီထက်ပိုပြီးတော့တက်တန်းရင်ကျနေပြီလို့လည်းဝန်ကြီးအော့စတင်ကပြောပါတယ်ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးလိုကိစ္စတွေမှာတရုတ်တို့နဲ့အတူလက်တွဲပြီးတော့လုပ်လို့ရတယ်လို့လည်းဝန်ကြီးအော့စတင်ကနှစ်ဖက်ပြည်ကြီးရေးစကားကမ်းလှမ်းပြောဆိုပါတယ်။
We will not flinch when our interests are threatened, yet we do not see
ကျွန်တော်ရဲ့ဂျိုစီဘောအချိန်ကြောက်ခံရမယ်ဆိုရင်တွတ်ဆုံနေမှာမဟုတ်ပါဘူ
း။
ထိတ်တဲ့ရင်ဆိုင်မှုကိုရှာနေတာမျိုးလည်းမဟုတ်ပါဘူး
။
ဘဝဝင်ကြီးပြောင်းနေတဲ့ဖက်ရှင်ရှင်ပဲပြောရမယ်ဆိုရင်ကျွန်တော်အနေနဲ့ပြုံးတဲ့အပြည့်သဘောဆောင်ပြီးပြည်ညင်မှုရှိတဲ့ဆက်ဆံရေးမျိုးကိုရယူသွားမှာပါ။
ထိုင်ဝမ်ကအစတောင်တရုတ်ပင်လယ်လိုကိစ္စတွေဟာတရုတ်နဲ့အမေရိကန်ကြားအတင်းမာဆုံးအခြေအနေကိုရောက်စေတဲ့အကြောင်းအရာတွေဖြစ်နေပြီးဒီအခြေအနေတွေကိုရှောင်လွှဲနိုင်ပြီးတည်ငြိမ်မှုရှိတဲ့ဆက်ဆံရေးကသာအကောင်းဆုံးဖြစ်တယ်လို့လည်းကြွမ်းကျင်သူတွေကပြောပါတယ် Myanmar's
refusal to respect the
inalienable ဒီလိုရဲ့အခြေခံရပိုင်ခွင့်တွေကိုကာကွယ်ပေးဖို့ကိုပါမြန်မာစစ်တပ်ကငြင်းပယ်ထားတာကလုံးဝလက်ခံနိုင်ကြမရှိပါဘူးစစ်တပ်ဆိုတာပြည်သူတွေကိုလုံခြုံပြုဖို့ဖြစ်ပြီးတခြားကိစ္စတွေလုပ်ရမှာမရှိပါဘူးဒါကြောင့်မြန်မာစစ်တပ်အနေနဲ့ရေရှည်ခံမဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်နိုင်ရေးအတွက်နဲ့ရှေ့တော်အောင်ရှောင်းနိုင်ငံများအသင်းအာဆီယံရဲ့ပုံသဘောတူညီချက်၅ရပ်ကိုထိုင်းနိုင်င
ာဖြိုခွင်းတဲ့လူရဟာလက်ခံနိုင်စရာမရှိဘူးလို့သူကပြောဆိုခဲ့ပြီးနိုင်ငံတွင်အကြမ်းဖက်မှုတွေကိုရပ်တန့်ဖို့လည်းတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံအရေးကိစ္စပြည်လေးဆောင်ရွက်ဖို့အာဆီယံအဖွဲ့ကြီးကိုဆက်လက်ပြီးတော့အားပေးထောက်ခံကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအော်စတင်ကပြောဆိုခဲ့ပြီးမြန်မာအရေးကိုတခြားနိုင်ငံတွေမဟာမိတ်တွေနဲ့အတူဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လည်းဝန်ကြီးအော်စတင်ကတိုက်တွန်းသွားပါတယ်ဒီအရှိတောင်အားရှာခီးစဉ်အတွင်ဝန်ကြီးအော်စတင်ဟာဗီယက်နမ်နိုင်ငံကိုတွားရောက်ပြီးအဲဒီနောက်ဖိလစ်ပိုင်နိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်ရှင
်တူဂျူမျိုးကကမ္ဘာနဲ့ခရီးသည်တွေနဲ့စီကားလေးရှိတဲ့အာဆာကူစာဒေသတဝိုက်ဟာတကယ်ဆိုရှင်ဒီနှစ်မှာလဲအိုလံပစ်ပွဲလာတဲ့ပြည်သက်ထမောင်းများစွာနဲ့စီကားနေလိမ့်မယ်လို့မျှော်လင့်ထားခဲ့ကြတာပါဒါပေမဲ့လဲကိုရိုနာဗိုင်းရပ်စ်ကရောဂါပြီးကြောင်းမလို့အာရဗွန်ကအိုလံပစ်ပွဲကိုပြိတ္တမပါပဲကျင်းပဖို့ဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်လည်းတွာလာလေပတ်သူကအနေချင်းပဲတွေ့နေရပါတယ်။အိုလံပစ်ပွဲရှိလို့ရှိရင်ဝင်ငွေတူးလာဖို့မျှော်လင့်ထားကြတဲ့တူဂျူမျိုးကစီးပွားရေးလုပ်ငန်းအသေးစားလေးတွေအတော်ကြီးကိုထိခိုက်နေတဲ့အကြောင်း AP သတင်းတပုတ်ကိုမခွန်ညိုပြောပြပေးပါလိမ့်မယ်
။ပွဲဖြတ်ပေးပါလို့ဂျပန်စာတမ်းရိုက်ထားတဲ့တီရှပ်တွေဟာတူဂျူမျိုးက PNM တီရှပ်ဆိုင်ပိုင်ရှင်ဆူဆူမူကီကိုတာကီရဲ့လက်ရာတွေပါ။တိုချိုအားကစားပွဲစီစဉ်ရေးကော်မတီကတော့အိုလံပစ်ပွဲကိုစတင်တဲ့တစိမ့်ပါတီရှပ်တွေထုတ်လုပ်မှုကိုမူပိုင်ခွင့်ဆိုင်ရာရှူထောင်ရရပ်တန့်ဖို့တားမြစ်ခဲ့တယ်လို့သူကပြောပါတယ်။ဒါနဲ့ပဲသူကအိုလံပစ်တင်ကြတာဂွင်းနေကိုလျှော့ချပြီးတိုချိုစလုံးပေါင်းရဲ့ရှေ့ကတီကိုဖြုတ်အိုခရားလို့စလုံးပေါင်းအမားနဲ့ဒီဇိုင်းလေးတစ်ခုထုတ်လုပ်ပါတယ်။
ခုမှဒါရှူပိုက်ですね。普段のジョイバイブレで5月に入ってからは
ဧပြီလတည်းတုန်းကအထည်တရာရောင်းရတယ်ဆိုတာရင်ကားတဲ့ဆဲသတိုးရောင်းရတာပေါ့မီလာထဲမှာကြာတော့250တိရောင်းလိုက်ရပါတယ်အဲ့လိုရုတ်တရက်ပြောင်းလဲသွားတာဟာဒါအိုလံပစ်ကိုစန့်ကျင်ပြတဲ့လူလူသဘောထားပဲလို့ကျွန်တော်ယူဆပါတယ
်သူတီရှပ်တွေရောင်းအားတက်လာတာကအစိုးရထုတ်ပြန်တဲ့နိုင်ငံတော်အရေးပေါ်အခြေအနေကြာမြင့်နေတဲ့အပေါ်ပြည်သူတွေမကျေနပ်ကြဘူးဆိုတာထင်ဟပ်နေတာလို့လည်းကာကူတာကီကပြောပါတယ
်で今年の1月の緊急事態宣言で
ဇန်နဝါရီလထဲမှာနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးလူတွေကအိမ်မှာပဲစိတ်ရှည်တီးခတ်နေခဲ့ကြပါတယ်။အဲဒီအချိန်ကလေးကအရေးပေါ်အခြေအနေတော့ကြေညာထားပြီးဘာဖြစ်လို့ငါတို့ကအိုလံပစ်ပွဲကိုလက်ခံကျင်းပအောင်လဲဆိုတဲ့မေးခွန်းတွေမေးလာကြပြီးလူတွေကပိုပြီးဒေါသထွက်လာကြတယ်လို့ထင်ပါတယ်
။လက်တွေ့ထွက်ပြီးစန္ဒပြတာတွေကပမာဏမများလာဘူးဆိုရင်တောင်မှဂျပန်ပြည်သူအများစုဟာကတ်ယောဂကာလာကြီးတဲ့တိုချိုအိုလံပစ်ပွဲကျင်းပတာကိုစန့်ကျင်ကြောင်းလူမှုစစ်တမ်းတွေမှာတွေ့နေရပါတယ်။လူတွေရဲ့အမျက်ဒေါသနဲ့ကြောက်ရွံ့စိုးရိမ်စိတ်တွေရဲ့ထွက်ပေါက်တစ်ခုကတော့အမှုပညာဖန်တီးမှုပါပဲ။တီရှပ်တွေ၊ကာတွန်းပကြီးတွေနဲ့တခြားအမှုပညာဖန်တီးမှုတွေဟာကျမ်းမာရေးရှုထောင်းကအကြံပေးတာနဲ့လူမှုစံတာကိုစတင်ပြီးအိုလံပစ်ပွဲတွေကျင်းပတာကိုကန့်ကွက်တဲ့ပုံစံတစ်ခုဖြစ်လာပါတယ်။တရော်လောင်ပြောင်တဲ့ဖန်တီးမှုတွေနဲ့ကုန်ထုတ်ပစ္စည်းတွေကိုမလုပ်ဖို့အာဏာပိုင်တွေကတောင်းဆိုတာရှိတာကြောင့်ဒါဟာသူတို့ရဲ့လွတ်လပ်မှုတွေကိုကန့်သတ်ခံရတာလို့လည်းအမှုပညာရှင်တွေကပြောကြပါတယ်။အိုလံပစ်ကိုတရော်လောင်ပြောင်မှုတွေကမူပိုင်ခွင့်ကိုထိပါချိုးဖောက်တာဆိုပြီး2020တိုချိုအားကစားကော်မတီဖွဲ့ကအလားတူပဲမကြာခဏဖိနှိပ်လေးရှိပါတယ်။အားကစားပွဲရဲ့အမှတ်တင်ပြတာတွေကိုသုံးနိုင်တဲ့သီးသန့်အခွင့်အရေးရဖို့အတွက်ပေးရတဲ့ငွေကြေးကအများများတာကြောင့်အိုလံပစ်ပြည်မြောက်ရေးထောက်ပံ့သူတွေရဲ့ညာနာမူပိုင်ခွင့်ကိုအကာအကွယ်ပေးဖို့အရေးကြီးတယ်လို့အားကစားကော်မတီက AP သတင်းဌာနကိုပြောပါတယ်။ဘလို့ကိစ္စတွေလဲဆိုတာကိုအတိအကျပြောဖို့ကတော့ကော်မတီကညင်းပါတယ်။ပကြီးစီယာမမီဝါကိုစာကူချီရဲ့ဘော့တက်စ်လို့အမည်ပေးထားတဲ့အယောင်၅မျိုးနဲ့ဆွဲထားတဲ့ပကြီးကားဟာအိုလံပစ်အားကစားရုံကြီးတည်ဆောက်ဖို့ဒေသခံတွေကိုဖယ်ရှားနှင်ထုတ်စစ်ပင်တွေကိုခုတ်လဲခဲ့ကြတဲ့အပေါ်မှာဖြစ်ရတဲ့အမျက်ဒေါသကြောက်ရွံ့မှုသဘောမတူညီမှုနဲ့အစိုးရရဲ့ထောက်ခံအားပေးမှုနဲ့လှုပ်တဲ့အကြမ်းဖက်မှုတွေကိုဖော်ပြထားတယ်လို့ဆိုပါတယ်ရှင်
ဖြူရီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တဲ့ RFA လွတ်လပ်တဲ့အာရှတဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။ဘရရှိမြက်ပြခုတော့ပတ်စင်စီစဉ်တွေကိုတင်ဆက်ပြီးပါရမယ်။အရင်ဆုံးတော့မြမလူခွင့်ရေးအခြေအနေတွေကိုတင်ဆက်ပြီးနေတဲ့ဒုအတန်စီစဉ်ဖြစ်ပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero and Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်စစ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကစပြီးဖမ်းဆီးချိန်သိမ်းခံထားရသူတွေကိုတွေ့ခွင့်မရသေးဘူးလို့ဗိတ်နဲ့ဒဝဲမှာရှိတဲ့သူတို့ရဲ့မိသားစုဝင်တွေကပြောပါတယ်စင်သားတွေရဲ့အခွင့်အရေးချိုးဖောက်ဖို့အတွက် COVID-19 ကိုအကြောင်းပြချက်တစ်ခုဖြစ်အသုံးပြုနေပါသလားဒီဆောင်မကို The Way West ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ဖန်စီခံမိသားစုဝင်တွေရဲ့လုံခြုံရေးခြေလှယ်တွေကြောင့်ဆောင်မတွင်နာမည်ချို့ကိုပြောင်းလဲအသုံးပြုထားပါတယ်ကိုအောင်ကျော်က DVD သတင်းဌာနရဲ့ဒေသခံသတင်းသမားတစ်ယောက်ပါသူဖမ်းခံရတာ9လကျော်ရှိနေပြီဖြစ်ပြီးဖမ်းခံရတဲ့ match လတစ်ရက်နေ့ကစပြီးအမိတ်ချပြီးထောင်ချနေတဲ့အခုချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးတလအကြာမှာရဲနဲ့စစ်တပ်ကဘိတ်မှာရှိတဲ့သူနေအိမ်ကနေအကြမ်းဖက်ဖမ်းဆီးသွားတာဖြစ်ပါတယ
်မဟုတ်အကြမ်းဖက်နဲ့လေဗျာခင်ဗျားတို့မဟုတ်အေးစစ်တပ်ပြောရလားမယ်လေဗျာ
သူ့ကိုစဖမ်းသွားချိန်ကလေးကနေဒီနေ့အထိတွေ့ခွင့်မရခဲ့ဘူးလို့ကိုအောင်ကျော်ရဲ့ဇနီးဖြစ်သူကပြောပါတယ်
ကောင်းရယ်နဲ့ဒီကမှလည်းဒီသားလေးတွေ့ခွင့်လည်းတော့မပြေဘူးနော်ဒီတရားစွဲဆိုတဲ့ကာလကရုံးချင်းခုနှစ်ချင်းပါလေကောင်းကျော်ကဒီသားသူကြားနာခွင့်ကိုတရားသူကြီးဥတိုင်းလျှောက်နေတယ်ဒီတော့ကြားနာခွင့်ကိုတရားသူကြီးကကိုပဲချင်နေရဆိုပြီးတော့ဒီတော့ကြားနာခွင့်ကိုပြချရတယ်အပြင်ထောင်းမှာကလည်းဒီအဲ့တွေ့ရာဆိုတော့သူကကိုပဲဒီနေဒီကနေအမီဒီအဲ့ကိုလောကမပြီးဘူးဆိုပြီးတော့ဒီတော့ဒီခွင့်ကိုခုလိုမရသေးဘူး
။ဇနီးမနေချီမိုးထပ်ပြောပြချက်အရကိုအောင်ကျော်နဲ့တွေ့ဆုံခွင့်မရခဲ့ပေမဲ့စာအဆက်အသွယ်တော့ရှိနေခဲ့တယ်လို့ဆိုပါတယ်။တလားတစ်ချိန်ပို့လာတဲ့စာအရကိုအောင်ကျော်ဟာကျမ်းမာရေးကောင်းတယ်လို့ရေးထားပေမဲ့ကိုယ်တိုင်မမြင်ရတဲ့အတွက်တန်တရားဖြစ်မိတယ်လို့သူမကဆိုပါတယ်။တတိထောက်ကိုအောင်ကျော်လိုပဲနိုင်ငံရေးပုံမှန်နဲ့တရားစွဲခံထားရသူအများစုလည်းမိသားစုနဲ့တွေ့ခွင့်မရပဲဖြစ်နေတယ်လို့ဆိုကြပါတယ်။ဒီအထဲမှာဒွေမျိုးကတက္ကသိုလ်ကျောင်းသူတူဖြစ်တဲ့မဆာချီလင်းလဲတယောက်ပါဝင်ဖြစ်ပါတယ်။အသက်20လောက်ရှိပြီဖြစ်တဲ့မဆာချီလင်းဟာစားတောက်ဆိုင်တစ်ခုမှာတငယ်ချင်းတွေနဲ့စားတောက်နေတော့ဖမ်းခံရတာဖြစ်ပါတယ်။မဆာချီလင်းကိုနိုင်ငံရေးပုံမှန်နှစ်ခုနဲ့တရားစွဲဆိုထားတာဖြစ်ပြီးလက်ရှိမှာတော့ဒွေအကျဉ်းထောင်မှာဖမ်းဆီးချုပ်နှောင်ထားတာပါ။အဖမ်းခံရတာနှစ်လကျော်နေပြီဖြစ်ပေမဲ့လက်ရှိချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့ဖခင်ဖြစ်သူကဆိုပါတယ်။
တကယ်တွေးခွင့်မပေးဘူးဆိုတာတော့ကိုဗစ်မဖြစ်ခင်ကတည်းကတတိယလိုင်းမဖြစ်ခင်ကတည်းကသူတို့အဲ့လိုမျိုးကိုယ်ကဖြစ်တာတတ်မှတ်ထားတာအခုကိုဗစ်ပြန်မတွေးခွင့်မပေးဘူးဆိုတာမဟုတ်ဘူးပေါ့နော်အဲပြီးရင်သူတို့တွေးခွင့်အစကတည်းကနေပြီးတော့တွေးခွင့်မရဘူးဆိုတာတော့ဒါဥပဒေပုံနဲ့ဟိုဗါလဲလုံးဝဆန့်ကျင်နေတယ်လို့ပဲမြင်တယ်ကျွန်တော်တော့နော်အဲ့တော့တွေးကြတာပေါ့နော်အဲဒါမှတကူကတော့သူတို့မတရားဖန်ဆီးခံရတဲ့အတွက်ကျွန်တော်တို့လည်းဘယ်လိုပြောမလဲဥပဒေပဲနေပြီးတော့ဘယ်လိုမှကောက်ွယ်ပြလို့မရှိတဲ့အခြေအနေမျိုး ရောက်နေတယ်ဆိုပဲမြင်ရပါကျွန်တော်လည
်းအာနာပိုင်တွေဘက်ကတော့ကိုဗစ်ကပ်ဘေးဖြစ်ပွားနေတာကိုအကြောင်းပြပြီးမိသားစုနဲ့တွေ့ခွင်ကိုကန့်သတ်ထားတာပါဒါပေမဲ့ကိုဗစ်တတိယလိုင်းမဖြစ်ပွားခင်အာနာသိမ်းပြီးကလေးကဖမ်းဆီးထားသူတွေဟာမိသားစုဝင်တွေနဲ့အခုချိန်ထိတွေ့ခွင်မရသေးတာပါဒုတန်ကစုံစမ်းထားမှုအရအာနာသိမ်းပြီးနောက်ပိုင်းဒဝဲနဲ့ဘိတ်အချင်းထောင်တွင်ကဖမ်းဆီးထားသူမြည်သူမဆိုမိသားစုနဲ့တွေ့ဆုံခွင့်မပေးထားဘူးလို့သိရပါတယ်အဖမ်းခံရသူတွေရဲ့မိသားစုဝင်တွေကတော့အခုလိုတွေ့ဆုံခွင့်မပေးတာဟာအာနာပိုင်တွေရဲ့ကိုဗစ်အကြောင်းပြပြီးတမင်မတွေ့စေချင်လို့ကန့်သတ်ထားတယ်လို့ယူဆနေကြပါတယ်ဒီလိုမျိုးကိုဗစ်ကပ်ဘေးအကြောင်းပြပြီးမိသားစုနဲ့တွေ့ခွင့်မပေးခြင်းဟာအချင်းသားတယောက်ရဲ့ခွင့်ရေးဆုံးရှုံးနေပြီးလူခွင့်ရေးချိုးဖောက်ခံရခြင်းသာဖြစ်တယ်လို့ရန်ကုန်မြို့ရှိနိုင်ငံရေးကျင်းသားတွေကိုအမှုလိုက်ပါဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတရားလွှတ်တော်ရှေ့နေတဦးကထောက်ပြပါဗ
ျ။လူခွင့်ရေးကျင်းသားတိုင်းမှာဟိုပါတာပြီးသားပဲအောက်တာပဲဗျာ။လူတယောက်ကိုဒီတရားမစီရင်နိုင်တဲ့ခန့်တို့ရောက်တဲ့လူခွင့်ရေးကျင်းသားတိုင်းမှာလည်းပါတာပြီးသားဒါမလူခွင့်တာမဟုတ်လူခွင့်ရေးအစမကနာချက်ကလေးကပါတာပြီးသားပဲ။အဲ့ဒါကြီးကဒီဒီမိုကရေစီစနစ်ကိုဟိုအကောင့်ထဲမှာပေါ်တဲ့ဟိုစနစ်မျိုးရှိနေလို့ရှိရင်အဲ့ဒီဒီခွေချိုးပေါ့ကဟိုပြောပြကြတော့မလုံဘူးဗျာအဲ့ဒါကြီးကိုဟိုပြောမှဆိုရှင်ဘယ်လိုပြောရမလဲဟိုလူခွေချိုးပေါ့ပါလို့ပြောကြားကြိုက်ပါလို့ဆိုတာအကောင့်ကြီးနေတာလို့ပြောရမျိုးဖြစ်နေတာပေါ့ဗျာ
အချုပ်ခံနာရသူတွေနဲ့ထောင်ကျနေသူတွေကိုမိသားစုတွေနဲ့တွေ့ခွင့်ပေးရမယ့်အခွင့်အရေးကိုအချင်းထောင်လက်ဆွဲနဲ့တရားရုံးလှုပ်ထုံးလုပ်ငန်းတွေမှာဥပဒေအရပြဋ္ဌာန်းထားပြီးသားဖြစ်တယ်လို့ဆိုပါတယ်
ဒါသူရဲ့ဒီပြောမှဆိုတဲ့အကျဉ်းကျနေတဲ့သူရဲ့အခွင့်အရေးပိတ်ရတယ်လေ။ဟိုဘယ်လိုလဲဆိုလို့ရှိရင်ဒါမိသားစုရဲ့တွေ့ခွင့်ရခြင်းအပြင်နဲ့သူရဲ့ဟိုကျန်းမာရေးအခြေအနေပြီးအပြင်မိသားစုရဲ့သူရဲ့ဟိုပြောမှဆိုတဲ့ကျန်းမာရေးခြင်းထောင်ထဲအခက်ခဲတွေမိသားစုပြောပြလို့ရတယ်။မိသားစုကလည်းသူတို့ဘာခက်ခဲရှိနေလဲ၊ဘာလုပ်လို့ရလဲဆိုတာသူတို့ပေးတဲ့ပစ္စည်းတွေကသူတို့ရှိလို့ကြောင်းမရအမှန်တကယ်ဟိုသူတို့လက်ခံရရှိခြင်းရှိမရှိအသာရှိတဲ့အားတွေပေါ့နော်။အပြင်လည်းအားဖြင့်အသက်ပဲရှိရပြီးတော့အဲ့ဒါဘာဖြစ်လဲဆိုလို့ရှိရင်သူတို့ကစိတ်ခွန်အားလည်းပုံပြီးတော့ဟိုရစီတာပေါ့ဗျာ
အခုလို့ကိုဗစ်အကြောင်းပြကန့်တတ်မယ်ဆိုလဲအွန်လိုင်းဒါမှမဟုတ်ဖုန်းနဲ့တွေ့ခွင့်ရရေးစီစဉ်ပေးတဲ့နယ်လို့အဲ့ဒီတရားလွှတ်တော်ရှိနေကဆိုပါတယ်လက်ရှိမှာတော့ထာဝရစာသွားပို့တဲ့ချိန်ဆိုရင်စာရေးပြီးဆက်သွယ်နေရတယ်လို့အစားတောက်နဲ့ဈေးဝါတွေကိုထာဝရဝရှိပစ္စည်းလက်ခံတဲ့ဂိတ်ကတဆင့်ပေးပို့နေကြရတယ်လို့မိသားစုဝင်ချို့ကပြောပါတယ်ဒါပြင်မိသားစုဝင်တွေဟာသူတို့ရဲ့ရှေ့နေတွေကနေတဆင့်ပဲဖန်းစီတရားစွဲပြီးထောင်ချခံရသူတွေရဲ့သာကြောင်းမာကြောင်းမေးမြန်းနေရတယ်လို့ဆိုပါတယ်။ဒဝဲမျိုးကတရားလွှတ်တော်ရှေ့နေဒေါ်ချူချူဝင်းကလည်းထောင်ထဲရှိနေသူတွေရဲ့ကျန်းမာရေးအခြေအနေကိုကြည့်ပြီးသူတို့ရဲ့မိသားစုဝင်တွေကိုသတင်းစကားပားနေရတယ်လို့ဆိုပါတယ်
။သူခွင့်မရတဲ့ဟာတော့ဒီဝါထောင်ဝဲပုံမှာထောင်စီမီစီကံပုံမှာလူတီရကျမတို့အနေနဲ့တော့အစိုးရသူတို့ရုပ်ချိတ်ခွင့်လိုက်ကျမတို့ကသိတာကိုသူတို့မြင်တာဘယ်လိုချင်းနေတယ်ဘယ်လိုချင်းနေမိကောင်းလားမိမကောင်းလားဘယ်လိုခံစားရကြည့်နေရလဲဆိုတော့ကျမတို့ကသိနေတယ်ဆိုတော့လေဒီဒီရဲ့အရှင်းနဲ့ပဲကျမတို့ကမိသားစုဝင်ကိုပြန်ပြောပြရတယ
်ဒါပေမဲ့အဖမ်းခံရသူတွေရဲ့မိသားစုဝင်တွေကတော့အခြေအနေကိုမျက်မြင်တွေ့ရတာမဟုတ်တဲ့အတွက်စိတ်တော်ကရောက်နေသူတွေလည်းရှိပါတယ်စိတ်တော့ကရောက်နေသူတွေထဲမှာဒဝဲမျိုးတက်မာနေတဲ့ကိုကျော်ကြီးရဲ့မိခင်လည်းတူပါဝင်ပါတယ်။ကိုကျော်ကြီးဟာမိသားစုနဲ့အတူဆိုင်ရောက်နေတော့တနက်ထောက်ဖန်းစီခေါ်ဆောင်သွားပြီး905ကနေတရားစွဲဆိုခံထားရတာပါ။ကိုကျော်ကြီးကိုရဲစခန်းမှာဖန်းစီထားချိန်ကတော့အဝေးကမြင်တွေ့ခွင့်ရခဲ့ပေမဲ့အချင်းထောင်ချုပ်ကိုရောက်သွားချိန်မှာတော့လုံးဝတွေ့ခွင့်မရတော့ဘူးလို့မိခင်ဖြစ်သူကဆိုပါတယ်
။ဒီခွာရတော့ဖုန်းလုံးလာချင်ဖုန်းလုံးလာချင်ဒီရအောင်လည်း
သိခွင့်ရရတော့ကောင်းတာပေါ့နော်သိခွင့်ရအောင်လဲစူးစမ်းချင်းလေဘယ်လိုလို့ဒီနေရဆားရလဲဆိုတာလဲမေးရဆန်ရတာပေါ့စကမ်းမာတို့ကလည်းအထက်နဲ့အောင်နဲ့ညီရတာမျိုးပဲဆိုတော့မေးချင်တာလဲမေးမရဘူးပေါ့နော်အခုကထုတ်ထဲမှာရောက်သွားပြီဆိုတော့ညီရတာလောက်ကိုပဲညီရတော့ဘူးစီသူစားရပါစေဆိုပြီးသွားပေးရတာလောက်ပဲစားရလားမစားရဘူးလားဆိုတာကိုကမေးပါဖြစ်သူဆိုတော့တော့ကဖြစ်စင်းနေတာပေါ့
နိုင်ငံရေးကြောင့်ဖန်းထားတဲ့အကျဉ်းသားတချို့ကိုနှိပ်စက်ညှဉ်းပန်းတာတွေရှိတယ်လို့နှိပ်စက်ညှဉ်းပန်းရင်းလက်လွန်တိုက်ဆုံမှုတွေလည်းရှိတာကြောင့်မိသားစုဝင်တွေကစိုးရိမ်ပူပန်နေရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာလည်းနိုင်ငံတွင်းကိုဗစ်ရောဂါတွေဖြစ်ပွားနေတယ်လို့အကျဉ်းထောင်တချို့မှာလည်းရောဂါတွေဖြစ်ပွားနေပြီးစေကူတောက်ခွင့်မရရှိဘူးလို့ပြောဆိုနေကြတာတွေလည်းရှိပါတယ်။အကျဉ်းဦးစီးဘက်ကတာဝန်ရှိသူတွေကတော့အဲ့ဒီကိစ္စတွေကိုညှင်းဆုပ်ထားပါတယ်။ဘိတ်နဲ့တဝဲကျင်းထောင်တွေမှာတော့တာမန်ဖျားနာမှုတွေသာရှိပြီးကိုဗစ်ဖြစ်ပွားတာမရှိသေးဘူးလို့ရှေ့နေတူဦးရဲ့ပြောပြချက်ရသိရပါဗျ။ ဒါပေမဲ့ဇူလိုင်လကစပြီးကိုဗစ်ရောဂါဖြစ်ပွားမှုကြောင့်ထောင်တွင်းတရားရုံးတွေကိုပိတ်ထားတဲ့အတွက်ရုံးချင်းတွေမရှိတာကြောင့်ရှင်းတွေကအမှုတဲတွေနဲ့တွေ့ခွင့်ရှိမနေပါဘူး။ထောင်ဝင်စာတွေကိုတော့ရချားပို့ခွင့်ရနေတဲ့အတွက်မိသားစုဝင်တွေကမတ်တွေလက်သက်ဆေးရည်တွေဆေးဝါးတွေကိုတော့ပို့ဆောင်ပေးနေတယ်လို့မိသားစုဝင်တွေထံကသိရပါဗျ။ဆေးဝါးတွေကတော့အကျဉ်းသားတွေယူထားခွင့်မရှိတဲ့အတွက်နေမကောင်းဖြစ်မှအကျဉ်းဥစည်းဌာနမှာတောင်းယူရတယ်လို့သိရပါဗျ။မိသားစုဝင်တွေကတော့ပြင်မာယောဂါတွေဖြစ်ပွားနေတဲ့အတွက်ထောင်တွင်းရောက်ရှိနေသူတွေအတွက်လွန်စွာစိုးရိမ်လျက်ရှိပါတယ်။ကိုကျော်ကြီးရဲ့မိခင်ဖြစ်သူက
ခုကမှအိမ်မဆောင်နေမျိုးသူကတော့အထမပြေတဲ့အမြင့်ရှင်လေးရှိသွားမလို့
ခုကမှအိမ်မဆောင်နေတယ်လို့သူကအဲ့ဒီမှာဖြစ်နေတယ်ဆိုရင်ဘယ်လိုလုပ်ဒီဒုက္ခတွေခံစားနေရမလဲဆိုပြီးပြေးပြီးတော့စိတ်ပူနေရတာပေါ့နော်။ရာသီတုပ်ပြီးမိကြီးချားနေတာအဲ့ဒါမျိုးပြီးစဉ်းစားပြီးတော့အိမ်မဝမ်းနေနေရတာပေါ့ရှင်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနဲ့မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုအတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Bureau ဂျဲရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒုတ်တန်စီစဉ်ကိုနားဆင်ရတာပါဆက်ပြီးတော့စနေညစကဝိုင်းစီစဉ်လည်းဖြစ်ပါတယ်ကိုဗစ်လူနာတွေအလွန်အမင်းလိုအပ်နေတဲ့အောက်ဆီဂျင်တွေရရှိဖို့မြန်မာနိုင်ငံမှာခက်ခဲနေစေဖြစ်နေတယ်လို့အောက်ဆီဂျင်ရရှိရေးအတွက်ကြိုးပမ်းပေးနေကြတဲ့ပရိုက်တာလူငယ်တူကပြောပါတယ်ကိုရိုင်းခက်ခဲနဲ့အောက်ဆီဂျင်ကိုလက်ရှာပေးနေရတဲ့ရန်ကုန်မြို့ကပရိုက်တာလူငယ်တူဖြစ်တဲ့ကိုနိုင်ကိုမန်ရင်ဂျင်ကဆက်သွယ်မြင်းမြန်းထားပါတယ်စနေညစကဝိုင်းစီစဉ်မှာနားဆင်ကြည့်ရအောင်ပါ
ကိုနိုင်
ဟုတ်ကဲ့ပါမော
ဟုတ်ကဲ့အခုဒီကိုနိုင်တို့လေဒီကိုဗစ်လူနာတွေအတွက်အောက်ဆီဂျင်ရရှိရေးချိုးပန်းနေတာပေါ့နော်အဲ့ဒီရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါလဲရှင
်ဟောလက်ရှိမှာတော့ကျွန်တော်တို့ချိုးပန်းနေတာတော့ဟိုလက်ရှိမှာတော်တော်များနေရာတွေမှာတော့အောက်ဆီဂျင်အိုးတွေကတော့တော်တော်များနေပြီပေါ့နော်ဟိုတွင်းလာတာတွေဝယ်လာတာတွေနဲ့ကြာကွန်ဆန်ထရေတာတွေနဲ့ဒါပေမဲ့အောက်ဆီဂျင်ရတဲ့နေရာတွေကအရင်ထက်လျော့သွားတာရှိတယ်အရင်တော့ပြီးနေတယ်နွယ်အေးဘူးပါတော့ဆိုတော့ဥပမာလက်ရှိမှာတော့မရတော့ဘူးကျွန်တော်တို့ဒီဆက်ရုံနေပါဘောเนาะကျွန်တော်မနက်6နာရီ8နာရီလောက်တက်တန်းစီည6နာရီ8နာရီလောက်မှာဦးရရတာရှိတယ်။ဟိုတော်တော်လေးလူပူပင်ပန်းလာတာဘောเนาะအရင်တော့ဟိုဆက်ဟိုတန်းလိုက်တာဦးသေးလေးတွေဆိုရင်ကျွန်တော်တို့ဟိုနေတပိုင်းလေးတွေနဲ့ရလာတာရှိတယ်။ဥမာတော့အဲ့နေတပိုင်းနေဟိုနေတပိုင်းနေတောင်းနေမရတော့ဘူး။တနေကုန်တန်းစီမှာရတဲ့အခက်ခဲတွေပိုပြီးတော့များလာတယ
်။အဲ့ဒါဘာကြောင့်လဲရှင်ဘာဖြစ်လို့အောက်ဆီဂျင်အိုးတွေဘောเนาะအထူးသဖြင့်အောက်ဆီဂျင်အိုးတွေရှိတယ်ပဲ။ဒါဒီအောက်ဆီဂျင်တွေရရှိဖို့ကဘာဖြစ်လို့တဖြည်းဖြည်းနဲ့ခက်ခဲလာတာလဲရှင်။
အော်ကျွန်တော်တို့လက်ရှိပေးနေတဲ့စက်ရုံတွေမှာကျွန်တော်တန်းစီပြီဆိုရင်ဟိုအရင်တော့တန်းစီတယ်ဆိုစက်ရုံတွေမှာတန်းစီရဲ့ဒါကိုကိုတာတုတ်ပြင်းနေတဲ့ဘုံကျွန်တော်တန်းစီတန်းစီရဲ့အခါမှာဒါကျွန်တော် public ပြည်သူတွေကြီးပဲတန်းစီရအခုနောက်ပိုင်းမှာတော့ဒီစကားစဘက်ကလူတွေကသူတို့ကားတွေနဲ့လာတယ်တန်းစီပြီသူတို့အရင်လိုဦးရီနဲ့သူတို့ဦးရီချပြီသူတို့အရင်ယူသွားတယ်သူတို့ကားတစ်သေးကိုတချို့ဟိုဟာတွေမှာဆိုနှစ်စီးသုံးစီးလာတယ်သူတို့ဦးရီအရင်ဖြည့်ပေးရအဲ့ဒါနာလေးရှိတယ်သူတို့ကနေရာတိုင်းမှာသူတို့ကားတွေဝင်နေစီရအဲ့အဲ့လိုသူတို့ကိုလေးမဖြည့်ဘူးဆိုအဲ့ဆိုင်ရောပေးရအ
ဲ့ကားတွေကဘယ်အတွက်သူတို့ကဒီအောက်ဆီဂျင်တွေလာယူတာလဲရှင
်သူတို့ကသူတို့စစ်ဆေးရုံကိုတွားလို့တော့ကျွန်တော်ထင်တာဒါပေမဲ့အဲ့ဒါပြီးကြသူတို့ဒီဆိုင်ရုံကပဲရှိမှာပေါ့နော်ဒါပေမဲ့သူတို့ကနေတိုင်းလာယူနေတာပဲຢာတဲ့ဆိုင်ရုံမှာသူတို့ရတယ်လို့သူတို့ဦးလေးချတယ်သူတို့ဦးလေးနဲ့တင်သွားတယ်သူကမှကျွန်တော်တို့ဒီတန်းစီနဲ့လူတွေပြန်ဖြည့်လို့ရတယ်ဟိုဘေးနေရာမှာဝေးလဲဝေးတဲ့နေရာသူတို့ကရောက်လာတယ်သူတို့မပြေဘူးဆိုအဲ့နေရာပေးရအဲ့လိုမျိုးခက်ခဲတွေရှိတယ်ဗျ
အဲ့တော့အဲ့ဒီစကားကားတွေရောသူတို့အောက်ဆီဂျင်ကိုပေးဝယ်တာလားသူတို့ကြတော့အောက်ဆီဂျင်ကိုယူတဲ့နေရာမှာပတ်စံနဲ့ပေးပြီးဝယ်တာလားသူကသူတို့ဟိုသူတို့ဖြည့်ပြီးလိုက်ရတာ
ကျွန်တော်အမြင်ရဆိုတော့ဒါကျွန်တော်တီတီဟိုသူတို့ဒီကိစ္စဒီတရားဝယ်ကျွန်တော်အတိအကျမသိနဲ့ကျွန်တော်အမြင်ကျွန်တော်နေမိသလောက်ဆိုတော့သူတို့ကလာတယ်တဲ့ဟိုကျွန်တော်ပတ်စံပေးရကျွန်တော်ငွေချင်းနဲ့သူတို့အခါချင်းငွေပေးပြီးသူတို့ယူသွားတာကျွန်တော်မမြင်မိဘူးဗျဒါကျွန်တော်အမြင်ပေါ့နော်သူတို့နောက်မှဘယ်လိုလုပ်နေရတော့ကျွန်တော်လည်းအတိအကျမသိဘူး
အခုအဲ့တော့လူတွေကဒီအောက်ဆီဂျင်ပေးတဲ့စက်ရုံတွေမှာ လာပြီးတော့ဟိုယူရတယ်ဆိုရင်ဒီအောက်ဆီဂျင်တွေကြတော့ဘလူးပတ်ဆန်နဲ့ဘလူးနှုတ်နဲ့ပေးဝယ်ကြရခြင
်းဟိုအောက်ဆီဂျင်ဖြည့်ရကုန်ကိုဆက်ယုံနေရတော့သူတို့ပေးဟိုလက်ရှိမှာပေါ့နော်သူတို့ရောင်းတာပုံမှန်လေးပဲအရင်ကဘလောက်ဖြည့်ပေးလဲအခုလည်းပေးလို့ဈေးတက်သွားတာတော့မရှိဘူးကြ OD တို့၃တော့ OG တို့၅တော့တောင်းအဲ့လောက်ပဲပေါ့နော်ဒါပေမဲ့ပွဲသားတွေအရာတော့ဟိုတစုတန်းမရှိနိုင်လို့ကြီးကပွဲသားတွေအတည်းဆိုတော့ဈေးကြီးလာတာရှိတယ်ဥပမာဆိုရင်ကျွန်တော်တစ်ရက်ကိုတန်းစီက8000နဲ့8000ကြားရရှိတယ်ကိုကြီးတွေဆိုဒီပွဲစီတန်းစီကြီးရဲ့ပွဲသားတွေပေးရတာပေါ့နော်ဟိုဈေးကွက်တစ်ခုလို့ဖြစ်နေတာပေါ့
ဟုတ်ကဲ့ဟိုအောက်ဆီဂျင်အိုးတွေရရှိတဲ့အနေထားရောဘယ်လိုရှိလဲရှင
်။ကောင်းသားတဲ့လူတွေကပြန်ရောင်းလာတယ်တစုကုမ္ပဏီတစုပေါ့နော်တစုပုံတွေကတွဲလာတာတွေရှိတယ်။ပုံတွေကတွဲလာပြီးတော့ဟိုပေါ့အရင်တော့3-4ရင်းကြံတဲ့အိုးတွေကလက်ရှိမှာဆိုရင်တစုတွေဆိုရင် 7-9 သိန်း 10 သိန်း 17 သိန်းအလောက်ဈေးနေတယ်ကိုရောင်းနေကြတယ်။လက်ရှိမှာတော့တကယ်သွင်းနေတဲ့ကုမ္ပဏီကတော့ပုံမှန်ဈေးနဲ့ဒါပေမဲ့သူတို့ကတော့အကန့်အသတ်နဲ့ရောင်းပေးနေတယ်။တရက်ကအလုံးစီအရ100-200လို့နေရ။အဲ့ဆိုင်တွေကတော့ဟိုဖေးလာဆက်ယုံတွေကတော့ရောင်းပေးနေတယ်။ဒါပေမဲ့အတင်ကသွင်းတဲ့လူတွေကကြတော့အတောက်ဟိုအဆမတန်ဈေးတွေတော့လက်ရှိမှာရောင်းနေရရှိတယ်။ဟို8-10 around ပေါ့အလောက်ဒီမှာရောင်းနေကြတော့ပထမနေ့တွေကတော့13-16နေပြီးဖြစ်သွားတယ်။ဟိုနောက်ပိုင်းနည်းနည်းလေးပြန်ကျတယ်။အဲ့
တော့ရန်ကုန်မှာဒီအောက်ဆီဂျင်ရောင်းပေးနေတဲ့နေရာတွေပေါ့နော်။အဲ့အရာတွေကဘယ်နေရာလဲရှင့်။
ကျွန်တော်ဟိုဘ9တောင်တကုန်စမှုတုံထဲမှာ9ရှိမယ် base set ရှိမယ်ကျွန်တော်တို့ AR set ရှိမယ်ဟို unity တို့တောင်ကလာဘောမှာဆို unity တို့ cp ညောင်းတို့ပါအဲ့လိုမျိုးရှိတယ်များဟိုရှိပါရဲ့ oxygen ပေးတဲ့ဟိုဟာတွေကဒါပေမဲ့အခုနောက်ပိုင်းမှာဟိုစကားစားဒီစစ်ကောင်စီဘက်ကဘာလုပ်လိုက်လဲဆိုတော့မျိုးနယ်နဲ့အလိုက်ဖွဲ့ပြီးစက်ရုံတွေမှာတန်းစီတဲ့ပုံစံလေးကြီးဖြစ်လာတယ်ဟိုမှာဒီ9 oxygen မှာကျွန်တော်မင်းချက်ထားပါတော့ဟိုဘောကြောင်မြောင်းတို့တောင်ွေတို့ဘက်ကဘေးဆက်ရုံမှာပဲတန်းစီလို့ရမယ်ဘေးဆက်ရုံမှာတန်းစီလို့မရဘူးမျိုးနဲ့ထောက်တော့မျိုးနဲ့ရက်ွက်ကြီးအုပ်ချုပ်ရမှုထောက်ခံလာရင်တန်းစီတိုင်းတာလည်းရှိလားဟိုအောက်ဆီဂျင်လိုချင်နေဆိုရင်တော့မျိုးနဲ့အုပ်ချုပ်မှုထောက်ခံလာရင်လည်းမအောက်ဆီဂျင်တန်းစီလို့ရတော့မယ်ပုံစံဒီပေါ့အုပ်ချုပ်မှုတွေတို့အသက်ပြန်သွင်းနေတာပေါ့ဗျာအမ
ဆိုတော့အဲ့လိုမျိုးအောက်ဆီဂျင်ရဖို့ကအဲ့လိုအခက်အခဲတွေပေါ့နော်အရင်လိုမျိုးဟိုဒီအောက်ဆီဂျင်ပေးတဲ့နေရာမှာသွားတန်းစီနေရနေပြီးတော့အခုဆိုရင်ကွန်ပျူတာတွေယူမတော့ဘာလို့ဖြစ်လာရဲ့ခါကျတော့ဟိုအဲ့ဒါအဲ့ဒီအချိန်ကြီးကိုလူအများစုကဘယ်လိုကြော်ပွားနေကြလဲရှင
်လက်ရှိမှာတော့ဟိုလူကြီးကတော့တော်တော်ကြီးခက်ခက်ခဲကိုဖြတ်တန်းနေရတယ်အောက်ဆီဂျင်အလုံးလုံးမရဘူးလို့သိသွားတဲ့လူကြီးတွက်ကလည်းအရင်ထက်ကိုပိုများလာတယ်ဟိုမရဘူးဆိုတော့အရင်တော့ကကာကျူးကိုကာကျူးချင်းရောက်ဆိုတော့ဟိုကာကျူးမှာကျွန်တော်တို့ကဟိုလမ်းကိုသွားရင်သူတို့စစ်စစ်ပြီးရလာရတဲ့အချိန်ကျရင်ကျမ်းမာကြီးတို့သွားရဲဆိုတော့ကွန်ပျူတာပြီးပြီအော်ဒီရေကလောလောဆယ်မှာအလုံးလုံးမရနိုင်ဘူး။မရနိုင်သေးဘူးဆိုတာလူကဟိုအမှန်ကုန်တော့ဒီဆက်အနာသိမ်းသွားတဲ့အချိန်မှာလူကဝင်ငွေရလည်းအရန်နေနေတယ်ပေါ့ဗျာ။ဟိုဝင်ငွေဟိုတချို့တွေဆိုအလုံးနဲ့ပဲဥကြီးရလည်းများလာတော့အော်ဆီဂျင်အိုးကြီးမဝင်နိုင်တဲ့အခိုက်အတန့်လေးတွေရှိတယ်။ဒီအော်ဆီဂျင်အိုးကိုပတ်စားတာတွေနဲ့ကြတော့မတက်နိုင်ပဲသေဆုံးသွားတဲ့လူတွေလည်းရှိရဲ့ဗျာ။
အဲ့တော့စစ်ကောင်စီဘက်ကဒီအောက်ဆီဂျင်ရောင်းတဲ့နေရာမှာသူတို့ကိုယ်တိုင်လည်းနိုင်ယူတာရှိတယ်လို့ဒီအခုဒီအောက်ဆီဂျင်ဝယ်ဖို့တန်းစီစောင့်ဆိုင်နေတဲ့ဒီလူအုပ်တွေဒီအဲ့ဒီအတွက်ပေါ့နော်ဒီအောက်ဆီဂျင်ရရှိရေးမှာအခုသူတို့စီမံဆောင်ရွက်နေတယ်ပေါ့နော်အောက်ဆီဂျင်စက်ရုံလို့တည်ထောင်နေတယ်အောက်ဆီဂျင်စက်ရုံကြီးစောင့်နေတယ်ဆိုတာမျိုးတွေလည်းအဲတောင်ရှိသူတွေဘက်ကပြောထားတာဒီလည်းရှိတဲ့ခါကျတော့အဲ့လိုမျိုးအောက်ဆီဂျင်ရရှိရေးမှာသူတို့ဘက်ကစနစ်တကျနဲ့လူတွေလုံးလုံးလောက်လောက်ရရှိရေးလုပ်ပေးတဲ့အခြေအနေရောမရှိလ
ားမရှိဘူးကျွန်တော်ဒီလောက်ဆိုလုံးဝမရှိဘူးစနစ်တကျနဲ့ဘာမှမရှိသူတို့ကစနစ်တကျနဲ့လုပ်တာဆိုလက်ရှိကျွန်တော်တွေ့တာဆိုတော့ဟိုကလူတွေကအမှန်ကိုပြောရင်တည်တဲ့လုံးကဒီအပိုင်းမှာနည်းနည်းလေးပြန်ရော့လာတယ်ပေါ့လူတွေလည်းလက်ရှိဟိုဒီမထွက်တဲ့လူကမထွက်နဲ့အဲ့လိုကိုယ်ကိုထိန်းနေနေတည်တဲ့လုံးကဒီတရက်နဲ့ရမှာနည်းနည်းလေးရော့လာတယ်ပေါ့ဟိုစစ်တပ်ဘက်ကတော့ဒီကလူပြည်လူထုကိုလုပ်ပေးတယ်ဆိုတာတော့မရှိဘူးလက်ရှိကျွန်တော်ဒီလောက်ဆိုတော့ဘာမှမရှိသေးဘူးဒီဂျူဇက်တွေတိုးလာတာလည်းရှိတယ်ဗျာ။ဒီဂျူဇက်တွေတိုးချိန်ပြီးတရရောက်တော့ဒီဂျူနိုင်မယ်ဆိုတော့ဂျူဇက်စောင့်နေတာလည်းရှိတယ်ဗျာ
။ဟုတ်ကဲ့။အဲ့တော့ဟိုအောက်ဆီဂျင်ကိုအခုကိုနိုင်တို့ရရှိရေပေါ့နော်။ဆက်ပြီးတော့အခုကြိုးပမ်းနေတဲ့ခါကျတော့ဒီအောက်ဆီဂျင်လိုအပ်နေတဲ့အခြေအနေပေါ့နော်။အဲ့ဒါကရောအရင်စပြီးတော့ဒီကူးစက်မှုနှုန်းအရန်ကိုမြင့်လာတဲ့စပြီးမြင့်တက်လာတဲ့အချိန်နဲ့အခုဒီဂျွန်ပေါ့နော်ဂျွန်လလောက်ကစပြီးတော့အခုဆိုရင်ဇူလိုင်လပုံလာပြီဆိုတဲ့ခါကျတော့ဒီအောက်ဆီဂျင်လိုအပ်ချက်တွေကအာဘလို့ဖြစ်လာလဲရှင
်။အရင်ထပ်ပိုများလာတာမျိုးရှိတယ်ဗျ။ဟိုလူနေတော့မဲအခုလေဒီ interview ကျွန်တော်ဖြေခဲ့တယ်ကျွန်တော်ဖုန်းနေလာနေရတယ်အောက်ဆီဂျင်တွေလိုလို့ဆိုပြီးဟိုအရင်တိုင်းမဲဘာမှဟိုကြောင်းလဲသွားတာတော့ကျွန်တော်သိမရှိဘူး။အောက်ဆီဂျင်ကတော့လိုလာပဲသုံးနေလူပါလေသူကတော့အောက်ဆီဂျင်မရလို့သုံးနေတဲ့လူပါလေဒီတော့လည်းသုံးနေကြတာ။ဘာမှတော့သူကစပြောင်းလဲလာတာဆိုတော့မရှိလူတွေကတော့လုံထားတယ်။ဟိုဘိုင်ပလန့်တွေတွင်းမှုတွေအောက်ဆီဂျင်တွေရောင်းမှုတွေလုံထားတယ်။ဒီဂျူဒီမှာပြဿနာခံခဲ့ရပါတယ်။တော်တော်များများရှိနေတဲ့အတွက် ဒီဘက်ကအောက်ဆီဂျင်ဆက်ပြီးရောအောက်ဆီဂျင်အိုးရရောကလုံးလုံးမရောက်လာသေးပါဘူးကြာ
ဟုတ်ကဲ့အဲ့တော့ဟိုစစ်ကောင်စီဘက်ကဒီအောက်ဆီဂျင်စက်ရုံကြီးစောင့်နေတယ်ဆိုတဲ့အခြေများရောလူတွေဘယ်လောက်ထိတည်လဲရှင်လူတွေဘယ်လောက်ထိဒီဟိုဟာပေါ့စစ်ကောင်စီဘက်ကအောက်ဆီဂျင်ရဖို့ပေါ့နော်သူတို့လှုပ်ဆောင်နေတဲ့အပိုင်းရောလူအများစုကဘယ်လောက်ထိတည်ထားလဲရှင
်ကျွန်တော်ဒီတော့ဟိုပေါ့ပြောရမယ်ဆိုတော့လူတွေအများစုကဒီစစ်ကောင်စီကလုံနေတာတော့တိတ်ပြီးစိတ်မဝင်စားလာကြဘူးကြာဘာဖြစ်လဲဆိုတော့သူတို့တကယ်လုံနေလဲဒါကျွန်တော်တို့ပြည်သူရေရှိရောက်မှာမဟုတ်လဲဆိုတော့သူတို့ဒီစစ်တပ်အတိုင်းဝိုင်းနေစက်မီတာစုနေစစ်စေးုံတွေပဲရောက်မှာပြ။ကျွန်တော်တို့ပြည်သူရှိပြီးတော့ဘာမှရောက်လာမှာမဟုတ်ဘူ
း။ဟိုကိုဗစ်လူနာတယောက်ကတကယ်တမ်းသူတို့ဖြားနာပြီဆိုလို့ရှိရင်သူတို့ကဟိုအနည်းဆုံး14ရက်လောက်ထိကြာတယ်။နှစ်ပတ်လောက်ပေါ့နော်။နှစ်ပတ်လောက်ထိကြာတော့ဒီအောက်ဆီဂျင်လိုအပ်ချက်ကပေါ့ဟိုဘယ်လောက်ထိကြာလဲရှင်။
အင်းတချို့ဆိုရင်တစ်နှစ်ရက်သုံးရက်ချီအောက်ဆီဂျင်ကိုရှာမရလို့ဒိုင်းမိုးပြီးမောက်ပြီးပြီးတော့ချက်နေရတယ်ဒီလေကျွန်တော်တို့ကြုံဦးရဲ့အောက်ဆီဂျင်ဦးကကျွန်တော်တို့ရှာခိုင်းတယ်ကျွန်တော်တို့ကဒီဘက်မှာရှာရကြဘလို့မှရှာမရဘူးတချို့ကျကျွန်တော်ငားပြီးရယ်ငားပြီးတော့အိုက်အင်ကပြန်လူလာတဲ့ချိန်ပြန်သက်ပေးလာရတယ်အဲ့တော့ကျတချို့လူတော်ကအောက်ဆီဂျင်ဦးမရပဲနှစ်ရက်လောက်ချီမောက်အိတ်နေရတယ်ဟို40လောက်ထိကြာသွားတော့မောက်အိတ်ပြီးတော့ဤဟိုဝင်လေဖက်လေရှင်အခက်အခဲနဲ့ဆက်တန်းနေရတယ်လူတော်လည်းရှိတယ်အောက်ဆီဂျင်မရတဲ့အတွက်
တဖက်မှာလေဒီအောက်ဆီဂျင်အိုးတွေပေါ့နော်ဒီရောင်းချမှုမှာဒီအောက်ဆီဂျင်တွေဟိုဟာဖြန့်ဝေမှုမှာမတမမှုတွေလောက်လာတယ်ဆိုပြီးတော့သတင်းတွေတက်လာတယ်ပေါ့နော်ဟိုမမှန်ကန်ကန်မလောက်တာကြီးတွေ့ရဆိုအဲ့ဒီအချိန်ညာဘယ်လောက်ထိဆိုးနေလဲရှင
်အဆိုးရတယ်ဘာလို့လဲဆိုအရင်တော့ဟို7သိန်းဝန်းကျင်7သိန်း15သိန်းတော့ဝန်းကျင်ရှိနေတဲ့ concentrator တစ်လုံးတော့အခုမှ28သိန်းနဲ့သိန်း30နဲ့ရောင်းနေတဲ့ပုံတွေရှိတယ်ဒါတကယ်ဟိုပြီးသူကျွန်တော်ဒီဘက်တော်လူပြီလူတွေအတွက်လိုအပ်တဲ့လိုအပ်ချက်ကိုလိုက်လုပ်ပေးနေတဲ့ပုံတွေတွေလည်းရှိတယ်လို့အမြဲကြီးစားနေတဲ့ပုံတွေတွေလည်းရှိတယ်။ဟိုအောက်ဆီဂျင်တပူးတော်မှာအရင်က3-4သိန်းပဲတန်နေပေါ့အခုချိန်မှာကျွန်တော် concentration တိုင်းပေးဝင်နေရတယ်။အောက်ဆီဂျင်အိုးရီကဟိုမရဘူးလားဆိုတော့လည်းရကြတယ်။ဟိုတွင်းလို့ရတယ်ဗျာ။တချို့လမ်းကြောင်းတွေတွင်းနေကြတယ်။တချို့ပုံတွေဘယ်လိုတွင်းလဲတော့ကျွန်တော်လည်းပုံတွေဟုတ်တယ်ဗျအဓိကတော့မသိဘူး။ဒါပေမဲ့ဒီလိုတော့ရောင်းနေကြတယ်ရောင်းနေကြ။ဒါပေမဲ့ဈေးတွေကအဆမတန်ဈေးတွေဖြစ်နေတယ် concentrator ဆိုအရင်ဒါ5လီတာတအူးတော်ရာဒိန်းလောက်ပဲကြာတာဒီမှာရောင်းနေကြတာ15သိန်းနဲ့သိန်း20နဲ့5လီတာလေးရောင်းတကယ်တမ်းလို့ဒီ5လီတာအမေဂျစီဒီနာဆိုဘလုံးမမလုံးတော့ဘူးကဒါပေမဲ့သူတို့ရောင်းနေစီမှာဝင်နေကြတာပဲသူကနားမလဲပဲကွန်စန်ထရေတာလူနာသက်ရှင်ဖို့အတွက်ပြီးရောဆိုပြီးရောင်းနေကြတယ်ကျောင်းဟိုဝယ်လိုက်ကြတယ်ကြာဒါပေမဲ့တကယ်ကြီးအသုံးဝင်လာတော့အဲ5လီတာတော့ဘာမှအသုံးမဝင်ဒါပေမဲ့အဲ့ဒါတွေကအဲ့လိုအခက်အခဲတွေပေါ့တကယ်အရေးပေါ်လူနာတွေမှာခြေရောက်မှရှိကြတယ်ပေါ့သုံးတယ်တွေပဲအနေကြီးစားပါရတယ်အကယ်၍နိုင်မှာဒီအားတက်ရောက်မှုရှိတာဆိုမတက်ရောက်မှုရှိတယ်။ဘာလို့လဲဆိုတော့သူတို့ရဲ့အောက်ဆီဂျင်လေဗယ်နဲ့ဒီဆက်ကထုတ်ဝေးနိုင်တဲ့အောက်ဆီဂျင်ပမာဏမတိုက်တော့တယ်။အဲ့တော့အတုံးမဝင်ပဲဒီကန်းပြစ်လိုက်ရတဲ့ဆက်ဒီအလိုတချို့ဆိုရင်အောက်ဆီဂျင်အိုးဈေးကြီးလို့လူတက်မှုပါကြီးတော့ဒီမှာကျွန်တော်ကြားကြရတယ်ပေါ့နော်။အဲ့လိုပြဿနာတွေအခုရှိတယ်
ဟိုကိုနိုင်တို့ကြတော့အဲ့လိုအောက်ဆီဂျင်တွေကိုယ်တိုင်သွားတည်ရတာလို့เนาะဟိုလူနာတွေရှိကိုအရောက်လူနာတွေအိမ်ကိုအရောက်ပို့ရတာလို့ပါလို့ရှိတဲ့ခါကြတော့ဘာဖြစ်ပါဒီကိုဗစ်ပိုးရှိတဲ့လူတွေနဲ့ကိုကကြီးတွေ့နေရတဲ့ခါကြတော့ဒီယောဂါအဲ့လိုကူးစက်မှုအပိုင်းတွေကဟိုအန်ဒီယေကိုမစိုးရိမ်ကြအောင်လားရှင
်စိုးရိမ်တာဆိုတော့စိုးရိမ်တယ်ပေါ့ဒါပေမဲ့သွားနေရတဲ့အပေါ်မှာလဲဒါကြီးကအမှန်လို့ပြောတကယ်လုံးနေပြီဆိုဒါကြီးကိုတိတ်စိုးရိမ်နေမရှိတော့ဘူးသူတို့ရဲ့လူအချက်သူတို့ရဲ့အပူကြီးသူတို့မျက်နှာတွေကမှသူတို့ခက်ခဲနေတာတွေမြင်ရတဲ့အချိန်တော့ဒီလိုကဘုရားကျွန်တော်တို့တိတ်ပြီးဆက်ရောက်မှုမရှိတော့ဘူးသူတို့လိုရင်တော့ကျွန်တော်ပြေးရသွားရဲအဓိကတော့ကျွန်တော်လက်စီရဲ့ mask ကိုအရင်နဲ့တတ်ထားတယ်ဟိုကျွန်တော်အရင်နဲ့တော့ handle လေးဆောင်ပြီးလက်အိတ်ကိုဝတ်ထားတာပေါ့လက်အိတ်နဲ့လက်ကိုပြေးရပြန်လာဗလားဆေးတယ်သူကအိုးဝေးပါတပုတ်ပြီးနေတယ်ဟိုအိုးဆေးဖြန့်ပြီးနေတယ်ပြန်ယူလာလဲကျွန်တော်ဆေးတွေပြန်ဖြန့်ပြီးဟိုကိုကတော့လည်းဆေးပြီးတော့လောက်ထားတယ်ဒါပေမဲ့အဲ့လိုကိုကကြောက်လားဆိုတော့တိတ်တော့မဖြစ်ဘူးတနင်္ဂနွေတိုင်းတာနဲ့ကူးနေတယ်ကျွန်တော်လည်းအချိန်မီကူးဆက်နိုင်တယ်ကျွန်တော်သိထားလို့ရ
အခုမြန်မာနိုင်ငံမှာဒီ COVID-19 ကာကွယ်ဆေးတွေထိုးပေးနေတာလည်းရှိနေတော့အဲ့တော့ကိုနိုင်တို့ကဒီကာကွယ်ဆေးထိုးတာတွေဘာတွေရောမလုပ်ကြဘူးလားရှင
်ဟောလုပ်ပေးဖို့ဆိုရဒီစစ်အစကအစကောင်စီဘက်ကနေဆိုကျွန်တော်တို့ထိုးပေးမယ်လို့တော့သူကကြေညာတာတော့ရှိတယ်ဒါပေမဲ့အဲ့နေရာတွေမှာတကယ်တမ်းထိုးပေးမထိုးပေးတော့မသိဘူးထိုးပေးမယ်ဆိုရင်ကျွန်တော်တို့ကအနေအများကြီးပေါ့နော်ဘာလို့လဲဆိုတော့ဟိုကျွန်တော်လှုပ်ရှားတဲ့ဟိုလှုပ်ရှားနေတဲ့ပုံစံတွေကရောစီသွားလိုက်တဲ့ပုံစံမှာသူတို့နဲ့အဆင်မပြေဘောတော့မတိုက်ဆိုင်တာတွေရှိတယ်။အဲ့ဒီပုံမှာသူတို့ကခုပြီးလဲထားတဲ့ကျွန်တော်အသက်ကျွန်တော်လက်ရှိလုံလုံကြီးသူကအဆင်မပြေတာတွေရှိတယ်။ဒါပေမဲ့လက်ရှိကတော်ကြီးလူတွေကတော်ကြီးကကိုယ့်ဘက်ကိုဝယ်ထိုးနေကြတယ်။ဝယ်ထိုးနေတဲ့အချိန်မှာတော့တချို့စီးကြီးကပုံမှန်ပုံမှန်ပေါ်သေးတဲ့ဟိုမှာ3-4000လောက်များနေတာရှိတယ်။တချို့ဆိုရင်2-3000တန်းနဲ့စီးကြီးကလက်ရှိဒီနေ့အချိန်မှာတော့160-180ပေါင်းနေတယ်စီးကြီးနဲ့ရှိတယ်။
အဲ့တော့ကျွန်တော်တို့ကထိုးဖို့အတွက်တော့မရှင်းတော့ဘူးရှိဖို့ကောင်းဝေးပြီးပဲနေနေကြရတယ
်ကိုနိုင်ဒီအဖွာကလည်း COVID-19 တန်တရားနဲ့ပဲပေါ့နော်ဟိုဆုံးသွားတယ်ပြောရမှာပေါ့နော်အေးလွန်ခဲ့တဲ့ရက်ပိုင်းကပဲဆုံးသွားဆိုတော့တို့လည်းတမိသူတွေနဲ့ထပ်သူဆင်ကောင်းဖြစ်ရပါတယ်ဆိုတော့အဲ့ဒီဖွာဆုံးသွားတဲ့ရုံကဒီနိုင်ရေးကိစ္စတွေရောဆောင်ရွက်ရတာတွေခံစားလိုက်ရတဲ့အနေအထားတွေရောပြောပြပါအောင်ရှင
်ဘာလို့ပြောရင်ကျွန်တော်ပါသူကလူကြီးယောဂအထံရှိနေကြလူကြီးယောဂနဲ့သူကစီကျူးတွေသိသိလို့ရရှိရတယ်တကယ်လို့ကကျွန်တော်အစီအုံနေပါလေလွယ်လွယ်ကူကူတက်လို့ရတယ်ကျွန်တော်ခေါ်လို့ကျွန်တော်ဆုံးဆုံးတော့မဟုတ်ဘူးပေါ့ဒါပေမဲ့အခုချိန်မှာသူကစီအုံနေအားလုံးကလည်းတက်လို့မရဘူးကျတော့နောက်ဆုံးကျတော့ဘလောက်ထိအထက်ကျတော့အထက်ကျရှိခဲ့ဘာအထက်ကျရှိခဲ့ဆိုနောက်ဆုံးကျတော့ဘာဆုံးသွားပြီးရဲ့အချိန်မှာကျတော့ဘေးဆရာဝန်မှ death certificate ကျတော့ရေးပေးဖို့တော့ပေါ်ဖန်းလုပ်ပြီးဖို့ဆိုတော့ဆရာဝန်ခေါ်လို့မရဘူးအဲ့အထက်ကျရှိခဲ့တော်တော်ကြီးကိုကျတော့ပတ်ရှာပြီးတော့မှနောက်ဆုံး viber နဲ့ပေါ့နော် video call ခေါ်လို့ death certificate ထုတ်ခဲ့ရဟို death certificate မထွက်ဒီဆရာဝန်ကတည်ဆုံးတော့ဖောက်ရမှာပဲကျွန်တော်ကဒီဘက်ကစီစဉ်ရထွက်လာမှာမဟုတ်ဘူးလေသူကမေးချလို့ရမှာမဟုတ်ဘူးဆိုတော့ဒီကအဓိက main လေဆိုအဲ့ဒါကြီးတော့ရှာ
ဒီကျမကြီးဝန်တန်းနေဖြစ်တဲ့ဒီဆရာဝန်နေနဲ့အဲ့လိုဟိုတွေ့ဆုံနိုင်ဖို့ဒီဆရာဝန်နေကိုခေါ်ဖို့ကအာလူတော်တော်များများမှာတော်တော်လေးအခက်အခဲဖြစ်နေကြတယ်ပေါ့လေဒါဆရာဝန်နေကိုယ်တိုင်အခုပတင်းနေရလဲဒီ CDN ဝင်ထားလို့ဆရာဝန်နေကိုဖမ်းဆီးနေရတယ်ဆိုတော့ဒီနေရလဲရှိနေတယ်တစ်ဖက်မှာလည်းစစ်ကောင်စီရဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မှုကြီးမြောင်လိုက်ကိုယ်တိုင်ကလည်းဒါဆရာဝန်တွေရဲ့လှုပ်ဆောင်ချက်တွေကိုသူတို့ကဟိုပံ့ပိုးပါတယ်ပေါ့နော်ဆရာဝန်တွေကလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်ပါလို့ပြောနေတဲ့ပိုင်းကြီးလည်းရှိရဲ့ဒါပေမဲ့အခုလိုလူထုနေနေပေါ့နော်ကိုနိုင်တို့တို့ဒီပြည်သူအများစုကတော့ဒီဆရာဝန်တွေအခုပြင်ဆိုင်နေရတဲ့အနေအထားပေါ့နော်အခုလိုကိုတိုင်လည်းအခက်အခဲကြုံရတဲ့အနေအထားဒီပေါ်မှာရောဘယ်လိုမြင်ကြလဲ
ကျွန်တော်ဆရာဝန်တွေတော့အပြစ်မမြင်ပါဘူးဗျဘာလို့လဲဆိုတော့သူတို့မှလည်းသူတို့အခက်အခဲရှိတယ်ဒါအဓိကဒီစစ်ကောင်စီကလည်းမပေါင်းဘူးဆရာဝန်တွေအားလုံးကလည်းစီစီမလုပ်ဘူးဒီဒေသကိုသူတို့လုံပြီးမှာဘူးဒါသူတို့ကလည်းသူတို့အတက်အနေရှိတယ်သူတို့မိသားစုရှိတယ်ဒါပေမဲ့သူတို့လည်းတက်နိုင်တဲ့ဘက်တော့သူတို့အားလုံးပူပေးနေတယ်ဒါအဲ့အတွက်ကြောင့်ကျွန်တော်ဆရာဝန်တွေတော့အပြစ်မမြင်ဘူးသူတို့လည်းလက်ရှိမှာတော်တော်ကြီးကိုလုံယူနေတယ်လုံလဲလုံပြီးနေတယ်မျက်မြင်နေပဲပေါ့နော်အိမ်လာပြီးလို့ရရင်လည်းသူတို့ရားတဲ့အနေနဲ့သူသာပြီးတယ်ဒါပေမဲ့သူတို့ကလည်းဒီကျမကြီးအသာဟိုစိတ်ကြီးတွေအတွက်လည်းအခက်အခဲရှိတယ်ဒီစစ်ကောင်စီကဖမ်းမဆီးမအောင်လည်းကြောက်ရတာရှိတယ်အဲ့အတွက်ကြောင့်သူတို့မလုပ်ပြီးရတော့ကျွန်တော်တို့ကတော့သူတို့ဘက်ကိုကျွန်တော်နားလည်ပြီးနိုင်တယ်အဓိကတော့ဒါဒီစစ်ကောင်စီကြောင့်ဆရာဝန်တွေကဒါတွေမကူညီနေတဲ့ဒါလို့ပဲကျွန်တော်မြင်တယ
်ဒါကတော့ရန်ကုန်မြို့မှာကိုဗစ်လူနာတွေအတွက်အောက်ဆီဂျင်ရရှိရေးလိုက်လံဆောင်ရွက်ကူညီဆောင်ရွက်ပေးနေတဲ့ကိုနိုင်ပဲဖြစ်ပါတယ်ရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကိုနိုင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်လည်း
စနေနေ့တွေသတင်းပတ်စင်ကဏ္ဍတွေနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတင်းချင်းကျုပ်ကိုပြောပြပါမယ်။အကူတိုင်းကနက်တလင်းမြို့နယ်နဲ့မန္တလေးတိုင်းကကိုမြို့နယ်မှာဘလူအဖက်အင်ဂျင်မထွက်စတီးအထုံအမိန့်ထုတ်လိုက်ပါတယ်။ဒီနေ့မနေ့၄နာရီကစပြီးအဲ့ဒီမြို့နယ်တွေမှာအမိန့်ထုတ်လိုက်တာကြောင့်အခုဆိုရင်စတီးအထုံထုတ်ထားတဲ့မြို့နယ်ပေါင်း100ကျော်သွားပါပြီ။ဒါ့အပြင်နိုင်ငံတကာလေကြောင်းခီးစဉ်တွေမြန်မာနိုင်ငံမှာပြန်တန်းဆင်းသက်တာကိုယာယီကန့်သက်ထားတာဒီကနေ့မှတည်တန်းကုန်သွားပြီးတဲ့နောက်နောက်ထပ်တလတို့ပြီးဩဂုတ်လကုန်ဒီဆက်ပြီးကန့်သက်လိုက်တဲ့အကြောင်းစစ်ကောင်စီပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတာကြောင့်အရသာတွေကိုကောက်ွယ်ပေးဖို့မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂရုံးကတောင်းဆိုထားပါတယ်။ဒီတော့တည်းမှာပဲအကြမ်းဖက်မှုတွေရဲနဲ့ကန်ပြည်ပခါတွေကြောင့်နိုင်ငံရှိတောင်ဘက်ပိုင်းမှာနေရာဆွန့်ခွာထွက်ပြေးနေရသူ13,000ကျော်တိရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးရုံး UNOCHA ရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာငတ်မခေါင်းပါမှုဒဏ်စိုးစိုးရွားကြုံရမဲ့နိုင်ငံ23နိုင်ငံထဲမှာမြန်မာနိုင်ငံကိုလည်းကုလသမဂ္ဂအဖွဲ့အစည်းတွေကထည့်သွင်းထားပါတယ်။ကမ္ဘာစံနယ်ဇင်းအဖွဲ့ WFP နဲ့စံနယ်ဇင်းနဲ့စိုက်ကြိုးရေးအဖွဲ့ FAO တို့ကမလာမှာအစည်းအဝေးထုတ်ပြန်ခဲ့ခြင်းကလေးကဆိုရင်အခုစီးရင်ထဲမှာနောက်ထပ်6နိုင်ငံကိုထည့်သွင်းလိုက်တဲ့အတွက်မြန်မာနိုင်ငံလည်းပါလာပါခင်ဗျာ။စနေညတွေ VOE Radio စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်ဒရယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
Thank you. This program has